Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတက္ကသိုလ်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်အောက်တိုဘာ18ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190ရောကနေထုတ်လွှင့်ပေးနေပါပါရှင်ကျွန်မနင်္ဂလာပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြသွားမှာပါကိုရိုနာဗိုင်းရပ်စ်ကရောဂါဟာကမ္ဘာလူငယ်လူရွယ်တွေကြားကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်
The epidemic is changing. People in their 20s, 30s, and 40s.
ကယောဂါကူးစက်ပြန့်နှံ့မှုဟာပုံစံပြောင်းလာနေပြီးတော့ဒေသတွေကအသက် 20, 30 နဲ့ 40 ကြားလူငယ်တွေကြားမှာပိုကူးစက်မှုမြင့်တက်လာတယ်လို့ WHO ရဲ့အနောက်ပစိဖိတ်ဒေသညွှန်ကြားရေးမှူးဒေါက်တာတာကာရှိကဆိုင်ကအင်္ဂါနေ့ online သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။လူငယ်အတော်များများကတော့ပိုကူးခံရတာကိုတတိမမုံမိပဲယောဂါလက္ခဏာပြတာမျိုးသိမရှိကြသလိုသူတို့ကတစဉ်တခြားလူတွေကိုကူးစက်ပြန့်နှံ့သွားစေတယ်လို့လည်းဒေါက်တာတာကာရှိကပြောပါတယ်။တက်ကြီးရွယ်အိုတွေ၊နာမကျန်းဖြစ်နေသူတွေ၊နှာတာရှည်ယောဂါခံစားနေရသူတွေနဲ့လူကြီးထူထပ်လာတဲ့မြို့ပြဒေသတွေမှာပိုကူးနိုင်တဲ့အန္တရာယ်သိမ့်များနေပြီလို့လည်းတတိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကအကြီးဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ North Carolina တက္ကသိုလ်မှာ COVID-19 ကရောဂါကြောင့်လူကိုယ်ရန်တက်နိုင်တဲ့အတန်းတွေဖြစ်လိုက်ကြောင်းကြေညာလိုက်ပြီးနောက်မှာပဲဒေါက်တာတာကာရှိရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ဆောင်းပေါက်မှာစတင်လိုက်တဲ့စာသင်နဲ့စလိုက်ပြီးတပတ်အကြာမှာပဲအတန်းအားလုံးပိတ်လိုက်ကြောင်း North Carolina တက္ကသိုလ်ကရုတ်တရက်ကြေညာလိုက်တာပါ။ကျောင်းသား189ဦးမှာပိုးကူးခံရတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့တနင်္လာနေ့မှာတက္ကသိုလ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ပိုကူးစက်မှုပြန့်နှံ့သွားနိုင်တဲ့အတွက်အခြားကျောင်းသား350ရို့ကိုလည်းတိချခွဲထားတယ်လို့ပြောပါတယ်။ COVID-19 ကာယရောဂါကြောင့်ပနမားနိုင်ငံမှာ9လကြာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘာသာရေးအဆောက်အုံတွေကိုတဖြည်းဖြည်းပြန်ဖွင့်နေပါတယ်။ဖျားကျောင်းတွေမှာ9လအတွင်းပထမဆုံးအကြိမ်ဝတ်ပြုဆူဆောင်းပွဲတွေပြန်ပြီးတော့ကျင်းပရမဖြစ်တဲ့အတွက်သိက္ကိုဝမ်းမြောက်မိပါတယ်လို့အငြိမ်းစားအမျိုးသမီးကြီးတယောက်ကပြောပါတယ်။တနင်္လာနေ့မှာတော့ခရီးန်ဖျားကျောင်းတွေ၊စပင်ညာဆိုင်တွေ၊လက်လီကုန်းစုံဆိုင်တွေနဲ့ကာအယောင်ပြခန်းတွေကိုပါပြန်ဖွင့်လိုက်တာပါ။ကယောဂါခရယာကြောင့်ကြဆင်းသွားတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်ကြိုးစားနေကြတာဖြစ်ပြီးစပင်ညဆိုင်တွေကတော့ကြိုတင် booking လုပ်တဲ့စနစ်နဲ့ဖောက်တယ်90လောက်ကိုပဲစတင်လက်ခံပြီးတော့ဝန်ဆောင်မှုပေးရမှာဖြစ်ပါတယ်။အစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းဆောက်လုပ်ရေးလုပ်ငန်းတွေကတော့အစိုးရကပြန်ပြီးတော့လုပ်ကိုင်းခွင့်ပြုလိုက်တယ်လို့အစိုးရပိုင်းနဲ့ပုဂ္ဂလိကပိုင်းဆောက်လုပ်ရေးလုပ်ငန်းတွေကိုလည်းအစိုးရကပြန်ပြီးတော့လုပ်ကိုင်းခွင့်ပြုလိုက်တယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေကလည်းလုပ်ငန်းပြန်စဖို့ခွင့်ပြုလိုက်ပါတယ်။ပနမားနိုင်ငံမှာလက်ရှိချိန်ထိဗိုင်းရပ်စ်ပိုးကူးခံထားသူ 12,000 ကျော်နဲ့သေဆုံးသူက 1,900 ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဟေတီနိုင်ငံမှာ9လကြာပိတ်ထားတဲ့စာသင်ကျောင်းတွေတနင်္လာနေ့မှာပြန်ဖွင့်လိုက်ပါပြီ။ကလေးတွေရဲ့ရှေ့အတွက်စာသင်ကျောင်းတွေပြန်ဖွင့်ခဲ့တဲ့အပေါ်ကျောင်းသားမိဘတွေကကျေနပ်ကြပါတယ်။နိုင်ငံအလုံးဖွံ့ဖြိုးတိုးတက်မှုရဲ့အခြေခံအုံမြင့်ဟာပညာရေးဖြစ်တယ်လို့လည်းကျောင်းသားမိဘတဦးကပြောပါတယ်။ဟေတီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူ2ဦးတွေ့ခဲ့တဲ့မတ်လနောက်မင်္ဂရဲကကျောင်းတွေ၊လေယာဉ်ခွင်တွေ၊စက်ရုံအလုပ်ရုံတွေနဲ့စိတ်ကမ်းတွေကိုပိတ်ထားဖို့သမရဂျာဗနယ်မိုးဆက်စ်ကအမိန့်ထုတ်ပြန်ခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ပိုးမကူးနိုင်အောင်လို့မကြာခဏလက်ဆဲဖို့ဂျာမန်ရေးပညာရှင်တွေကအကြံပြုထားကြပေမဲ့ဟေတီနိုင်ငံမှာရေကောင်းရေတန့်ရှာပါတဲ့အတွက်အဲ့ဒီလိုလိုက်နာဖို့မလွယ်ဘူးလို့ကုလသမဂ္ဂကပြောပါတယ်။ခုလက်ရှိချိန်ဒီဟေတီနိုင်ငံမှာပိုကူခံရသူ9800နဲ့သေဆုံးသူက190ကျော်ရှိပါတယ်။အမေရိကန်ဆေးကုမ္ပဏီကကိုဗစ် -19 ကာကွယ်ဆေးစမ်းသပ်မှုဒုတိယအဆင့်အဖြစ်ပိုကူဆက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူရင်းနဲ့စတင်တော်မှာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံကကျန်းမာတဲ့အရွယ်ရောက်သူလူ2665ဦးနဲ့စမ်းသပ်မယ်လို့ Novavax ဆေးကုမ္ပဏီကကြေညာချက်ထုတ်ပြန်ပါတယ်။COVID-19 ကာကွယ်ဆေးကလူကိုယ်ခံစွာအပေါ်ဘလို့တက်ရောက်မှုရှိစေတယ်လဲဆိုတာနိုင်ရှင်းနိုင်ဖို့အတွက်ကိုယ်ခံစွာအားကျဆင်းစေတဲ့ HIV ပိုးရှိသူတချို့နဲ့လဲစမ်းသပ်မှာပါ HIV ပိုးရှိသူတွေရဲ့ခုခံစွာအားကအခြားသူတွေနဲ့ကွဲပြားနိုင်တာကြောင့်ကျန်းမာရေးကောင်းတဲ့ HIV ပိုးရှိသူ140နဲ့ကာကွယ်ဆေးကိုစမ်းသပ်မယ်လို့ကြေညာချက်မှာပြောထားပါတယ်ပထမအဆင့်အဖြစ်ဆေးနှကြိမ်ထိုးပြီးလူတွေနဲ့စမ်းသပ်ရမှာကနအိုးရလာတဲ့ရလတ်တွေမှာတော့ခန္ဓာကိုယ်ရင်းက cell တွေထဲကို virus ပိုးမဝင်အောင်ကာကွယ်နိုင်မဲ့ပဋိပစ္စည်းတွေထုတ်ပေးနိုင်တာတွေ့ခဲ့ရတာပါ။တောင်အာဖရိကနိုင်ငံကစမ်းသပ်မှုရလတ်ကို Novavax ကုမ္ပဏီကလေ့လာဆန်းစစ်ပြီးရင်တော့ဒီအဆင့်ကိုပဲအမေရိကန်နဲ့ Australia နိုင်ငံမှာလူတွေနဲ့မကြခင်ထပ်ပြီးတော့စမ်းသပ်ဖို့ရှိပါတယ်။ပိုကူးဆက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူတွေနဲ့စမ်းသပ်ခြင်းအပြင်ကာကွယ်ဆေးရအာဏိသင်ထိရောက်မှုရှိမရှိအာဏိရကင်မကင်းဆိုတာစစောသိနိုင်ခြင်းရှိတယ်လို့လည်း Novavax ကုမ္ပဏီသုတေသနဌာနအကြီးအကဲဒေါက်တာ Gregory Glenn ကပြောပါတယ်။ တောင်အာဖရိကဟာကမ္ဘာမှာပိုကူခံရသူအများဆုံးရှိနေတဲ့နံပါတ်5မြောက်နိုင်ငံဖြစ်ပြီးပိုကူခံရသူ 58,300 နဲ့တေဆုံးသူက 11,600 ကျော်ရှိပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်မှာတရင်ဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်တနင်္လာနေ့ကစတင်ကျင်းပခဲ့တဲ့ဒီမိုကရက်ပါတီညီလာခံပထမနေ့မှာအမေရိကန်သမ္မတကတော်ဟာမစ်ရှယ်အိုဘားမားကလက်ရှိအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ပြည်ထောင်စုအတွက်လွဲမှားနေတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ပြောလိုက်ပါတယ
် Donald Trump is the wrong president for our country. He hashad more than enough time to prove that he can do the job but
ယူသားဆုံးနဲ့အရှင်းဆုံးပြောရမယ်ဆိုရင်ဒေါ်နယ်ထရမ့်ဟာနိုင်ငံအတွက်လွဲမှားနေတဲ့ခေါင်းဆောင်တစ်ယောက်ဖြစ်ကြောင်းသမရအလုပ်ကိုသူလုပ်နိုင်မလုပ်နိုင်ပြသဖို့သူမှအချိန်ကောင်းကောင်းရှိခဲ့ပေမဲ့သူ့အတွက်မနိုင်ဝန်ထမ်းသလိုဖြစ်နေကြောင်းမစ်ရှယ်အိုဘားမားကပြောပါတယ်ဒီမိုကရက်တစ်ပါတီသမရလောင်းဂျိုးဘိုင်ဒန်ကတော့ဂယုဏတရားနဲ့ခံနိုင်ရေးစွမ်းအားကြီးတဲ့ပြည်သူတွေနေထိုင်တဲ့အမေရိကန်နိုင်ငံကိုဦးဆောင်နိုင်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့လည်းသူကပြောပါတယ်တစ်ချိန်တည်းမှာပဲမင်းနီဆိုတာပြည်နယ်မှာလူကိုယ်တိုင်မင်းဆွေစီယုံရေးဆင်းနေတဲ့သမရဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီညီလာခံအွန်လိုင်းကနေကျင်းပနေတာကိုလောင်ပြောင်လိုက်ပြီးကျူတင်အတန်သွင်းထားတဲ့မိန့်ခွန်းတွေကစိတ်လှုပ်ရှားစရာမကောင်းဘူးလို့လည်းပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဖြစ်ပေါ်နေတာကြောင့်ဒီမိုကရက်ပါတီညီလာခံကိုဝက်စကိုစင်ပြည်နယ်မီလ်ဝေါကီမြို့မှာဒီတစ်ပတ်ထဲကျင်းပဖို့အစီအစဉ်ကိုဖျက်သိမ်းပြီးတော့အွန်လိုင်းကနေကျင်းပရတာဖြစ်ပါရယ်ဒီအွန်လိုင်းညီလာခံမှာနိုင်ငံအနှံ့အပြားကနိုင်ငံရေးသမားတွေနာမည်ကျော်ကြားသူတွေနဲ့ဒီမိုကရက်ပါတီဝင်တွေပြောကြတဲ့မိန့်ခွန်းတွေကိုကျူတင်ဗီဒီယိုရိုက်ကူးပြီးအွန်လိုင်းကနေတိုက်ရိုက်မှတ်ချက်ပေးနိုင်အောင်စီစဉ်ကျင်းပနေတာဖြစ်ပါရယ်ရှေ့တရင်ပတ်မှာတော့သမ္မတထရမ့်ကသူ့ကိုသမ္မတလောင်းအဖြစ်ပြန်လည်ရွေးချယ်တဲ့အခမ်းအနားမိန့်ခွန်းကိုအင်ဖြူရောကနေပြောကြားမှာဖြစ်ပါရယ်ရှင်တရုတ်နဲ့ဩစတြေးလျနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့တန်တမာရေးဆိုင်ရာကျင်းပမှုတွေရှိနေတဲ့ကြားကပဲဩစတြေးလျဝိုင်းရဲ့သွင်းကုန်တွေအပေါ်မှာတရုတ်နိုင်ငံကစုံစမ်းမှုတွေစတင်လိုက်ပါရယ်ဩစတြေးလျကဝိုင်းတွေကိုတရုတ်နိုင်ငံတွင်ဈေးအဆမတန်လျှော့ချသွင်းပြီးရောင်းနေတဲ့အတွက်ပြည်တွင်းမှာရောင်းလို့မစွန်တဲ့ကုန်ပစ္စည်းတွေကိုပြည်ပမှာလျှော့ဈေးနဲ့ရောင်းကုန်အောင်လုပ်နေသလားဆိုတာစစ်ဆေးဖို့တရုတ်နိုင်ငံကဆုံးဖြတ်လိုက်တဲ့အတွက်နှစ်နိုင်ငံကုန်သွယ်ရေးနဲ့ပတ်သက်လို့ထပ်ပြီးတော့အငင်းပွားစရာဖြစ်လာတာပါတရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနကတော့အခုလိုစုံစမ်းစစ်ဆေးဖို့လုပ်ရတာဟာတရုတ်နိုင်ငံအရက်သေးစားရောင်းချမှုဆိုင်ရာအဖွဲ့ရဲ့တောင်းဆိုမှုကြောင့်ဖြစ်တယ်လို့ပြောပါတယ်ဩစတြေးလျဝိုင်းထုတ်လုပ်သူတွေကတရုတ်နိုင်ငံကိုတင်ပို့ရောင်းချနေတဲ့ဝိုင်းတွေကိုအမတန်ဈေးလျှော့ချလိုက်တဲ့အတွက်ပြည်ရင်းကဝိုင်းလုပ်ငန်းတွေကိုထိခိုက်သွားစီတယ်လို့လည်းတရုတ်ကဆွဆွဲပြောဆိုခဲ့ပါတယ်အခုလိုစုံစမ်းမှုတွေလုပ်ဖို့အချိန်တစ်နှစ်တိတိကျမြင့်မှာဖြစ်ပြီးနောက်ထပ်6လထပ်ပြီးတော့တည်တန်းတိုးနိုင်တာကြောင့်2022 February လအထိစုံစမ်းမှုတွေကိုပြုလုပ်သွားနိုင်ခြင်းရှိပါတယ်အခုနောက်ပိုင်းတရုတ်နိုင်ငံဝူဟန်မြို့ကစတင်ကူးစက်ပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကိစ္စနဲ့ပတ်သက်လို့တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ဩစတြေးလျကနိုင်ငံတကာကိုတိုက်တွန်းနေချိန်မှာပဲတရုတ်ကဩစတြေးလျသွင်းကုန်တွေကိုစုံစမ်းစစ်ဆေးဖို့လုပ်လာတာဖြစ်ပါတယ်။အစောပိုင်းတုန်းကလည်းဩစတြေးလျဘာလီနဲ့အမေသာသွင်းကုန်တွေအပေါ်မှာတရုတ်ကအခွန်တိုးကောက်ထားသလိုသူ့နိုင်ငံသားနဲ့အကြောင်းသားတွေကိုဩစတြေးလျမှာလူမျိုးရေးခွဲခြားမှုတွေရှိတဲ့အတွက်ပညာရေးနဲ့အလဲပတ်အတွက်မသွားရောက်ကြဖို့အကြံပြုတိုက်တွန်းထားပါတယ်ရှင်။ပါကစ္စတန်နိုင်ငံထဲမှာလှုပ်ရှားနေတဲ့စစ်သွေးကြွတာလီဘန်တွေကတကွဲတပြားဖြစ်နေတဲ့အုပ်စုတွေကိုမဟာမိတ်အဖွဲ့တစ်ဖွဲ့အဖြစ်ပူးပေါင်းဖွဲ့စည်းလိုက်တယ်လို့ကြေညာလိုက်ပါတယ်။ဒီလိုတစုတည်းဖွဲ့စည်းလိုက်တာဟာပါကစ္စတန်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးမှာရရှိထားတဲ့အောင်မြင်မှုတွေအပေါ်ချိန်ချမှုအန္တရာယ်တစ်ခုဖြစ်ဝေဖန်သူတွေကသုံးသပ်ကြပါတယ်။ပါကစ္စတန်နိုင်ငံတဲ့အစ္စလမ်ဘာသာရေးစနစ်မဆန်တဲ့အခြေအနေကိုပြောင်းလဲပစ်ဖို့အတွက်တပွဲချင်းစီတကွဲတပြားစီတိုက်ခိုက်နေမယ့်အစားတအုပ်အဖွဲ့အတွင်လှုပ်ရှားတိုက်ခိုက်နိုင်မှုကြိုးပမ်းခဲ့တာလို့လည်းပါကစ္စတန်တာလီဘန်လို့လူသိများတဲ့ Tehrik-e-Taliban Pakistan TTP အဖွဲ့ကတနင်္လာနေ့ကကြေညာလိုက်ပါတယ်။အဲ့ဒီအဖွဲ့တွေဟာပါကစ္စတန်စစ်တပ်ရဲ့လုံခြုံရေးစစ်ဆင်ရေးတွေကြောင့်အာဖဂန်နစ္စတန်နဲ့နေဆက်တလျှောက်မှာလှုပ်ရှားနေတာဖြစ်ပါတယ်။ American ပြည်ထောင်စုကအဲ့ဒီ TTP အဖွဲ့နဲ့ GUA အဖွဲ့ကိုပါကမ္ဘာလုံးဆိုင်ရာအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်ကြေညာထားပါတယ်။2014ခုနှစ်မှာ TTP အဖွဲ့ကနေ ခွဲထွက်ခဲ့တဲ့ GUE အဖွဲ့ဟာပါကစ္စတန်နဲ့မှာကြံဖြတ်တိုက်ခိုက်မှုတွေကြီးကြီးမားမားလုပ်ခဲ့ပူပါတယ်။2016ခုနှစ်ကလာဟိုးမြို့မှာခရီးယန်ဘာသာဝင်တွေအစ္စတန်ပွဲတော်ကိုပန်းကြံတစ်ခုနဲ့ကျင်းပနေတာကို GUE အဖွဲ့ကတိုက်ခိုက်တဲ့အတွက်လူ80ကျော်သေဆုံးခဲ့ရပါတယ်။အခုလိုစစ်သွေးကြွအဖွဲ့တွေပေါင်းစည်းမဟာမိတ်ဖွဲ့တဲ့တဲ့င်းပေါ်ပါကစ္စတန်အစိုးရကတစုံတရာဝေဖန်ပြောဆိုတာမရှိသေးပါဘူးရှင်။ဒီကနေ့အင်္ဂါနေ့အာရှအစိုးရဈေးကွက်မှာအတက်အကျတွေရောပြနေပါတယ်။ဂျပန်နီကေးအညွန်ကင်းက3.2%ကိုင်းနှုန်းကျဆင်းခဲ့ပြီးဩစတြေးလျ S&P ASX က3.8%ကိုင်းနှုန်းတက်ခဲ့ပြီးတောင်ကိုရီးယား KOSPI က2.4%ကိုင်းနှုန်းအထိထိုးဆင်းသွားခဲ့ပါတယ်။ထိုင်ဝမ် TSEC အညွန်ကင်းကလည်း3.6%ကိုင်းနှုန်းကျဆင်းခဲ့ပါတယ်။အင်္ဂါနေ့နောက်ပိုင်းမှာတော့ဟောင်ကောင်ဟန်ဆိုင်အညွန်ကင်းက3.2%ကိုင်းနှုန်းအကျ၊ရှန်ဟိုင်းကမ်ပိုစစ်အညွန်ကင်းက3.1%ကိုင်းနှုန်းနဲ့အိန္ဒိယဆန်ဆက်စ်အညွန်ကင်းက3.5%ကိုင်းနှုန်းအသီးသီးမြင့်တက်ခဲ့ပါတယ်။ကမ္ဘာရွှေဈေးကတအောင်စကိုအမေရိကန်ဒေါ်လာ2017.40နဲ့3.6%ကိုင်းနှုန်းမြင့်တက်ခဲ့ပါတယ်။အမေရိကန်ယူနီယံဇင်းတစီကို42.62ဒေါ်လာနဲ့3.6%ကိုင်းနှုန်းကျဆင်းပြီးနိုင်ငံတကာစံတက်မှတ်ထားတဲ့ brand union ဈေးတစီကို45.15ဒေါ်လာနဲ့3.4%ကိုင်းနှုန်းကျဆင်းခဲ့ပါတယ်။ American အဓိကအစု share တွေဖြစ်တဲ့ Dow Jones S&P 500နဲ့ Nasdaq ကြိုးအောင်ကြိုးဝယ်ဈေးကွက်လည်းဒီကနေ့ကျဆင်းသွားခဲ့ပါတယ်ရှင်။ဒေါ်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွေ့နောက်ဆုံးရသတင်းတွေကိုနောက်ဆက်လို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။လာမယ့်နိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်နိုင်မှုအမည်စင်းတင်သွင်းထားသူ9000လောက်ကိုသတ်မှတ်ထားတဲ့ရက်မနေ့ပြန်နောက်ဆုံးထားစစ်စစ်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။တိုင်းနယ်ပြည်နယ်14ခုထဲကကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းထားသူအများဆုံးအဖြစ်1030ကျော်ရှိတဲ့ရှမ်းပြည်နယ်မှာတော့တိုင်းရင်းသားရေးရာဝန်ကြီးနေရာအတွက်လျှောက်ထားသူတွေကိုစစ်စစ်လက်ခံပြီးဖြစ်ကြောင်းပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကျန်တဲ့အမည်စင်းတင်သွင်းထားသူတွေကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအတည်ပြုပြီးတဲ့နောက်မှာထုတ်ပြန်သွားမယ်လို့လည်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်းရေးမှူးဦးစောမြင့်ဝင်းကပြောပါတယ်
ကျန်တာအလုံး43လောက်ရှိပြီပါပြီကျန်တာ9မျိုး43လောက်ကလေးရပါကျန်တာတော့ပြောလို့မရပါဘူးဘာလို့ပြောမရဆိုရည်ကြီးရဲ့ပညာကျဲရထုတ်ပြန်ပြင်ကြမှာလုပ်ပြရမှာမရပါမယ်
တတိပုဂ္ဂလအပါအဝင်ပါတီပေါင်း18ခုကကိုယ်စားလှယ်လောင်းအမည်စင်းတင်သွင်းထားသူ386ယောက်ရှိတဲ့ရခိုင်ပြည်နယ်မှာတော့ကိုယ်စားလှယ်လောင်း9ဦးကလွဲလို့ကျန်သူတွေအားလုံးဝင်ရောက်ရှင်းပြနိုင်တဲ့အကြောင်းရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်အတွင်းရေးမှူးဦးသူရင်ထွတ်ကပြောပါတယ
်386ယောက်ကကျွန်တော်တို့က9ယောက်ပဲသူတို့ပယ်ပါတယ်ကမောင်းတော်ခင်က4ယောက်ပယ်ပါတယ်ကကျူးသူလူတော်က2ယောက်ပြည်နယ်လူတော်က2ယောက်ပါပဲချစ်တေခင်ကတော့ကျူးသူလူတော်တယောက်ပါပဲ
ပေးချခံရသူ၄ယောက်ကိုတော့ရွေးကောက်ပွဲဥပဒေအခန်း၅မှာပါဝင်တဲ့ဝင်ရောက်ရှင်မြိုင်မဲ့သူတွေကိုမွေးဖွားစဉ်မိဘနှစ်ပါးလုံးကနိုင်ငံသားဖြစ်ရမယ်ဆိုတဲ့ဥပဒေဖော်ပြထားသလိုဥပဒေပါအတိုင်းဆောင်ရွက်တာလို့ကော်မရှင်ဘက်က VOA ကိုဖြေကြားထားပါတယ်။နိုဝင်ဘာ၈ရက်နေ့မှာချင်းမမဲ2020အထွေထွေရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်မြိုင်ကြမှာပါ။ရွေးကောက်ပွဲအတွက်မဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ခန့်မှန်းထားပြီးအသက်ပြည့်လို့ပထမဆုံးအချိန်မဲ့ပေးမဲ့လူငယ်အရေးအတွက်ကတော့၅တန်းဝန်းကျင်မှရှိနေတာပါရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ကျမကစုမော်ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေဟာမျှတမှုမရှိဘူးဆိုပြီးအဓိကအတိုက်ခံပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွင့်လင်းမြင်သာမှုမရှိသလိုတရားမျှတမှုမရှိဘူးလို့ပြည်ခိုင်ဖြိုးပါတီအစိုးရခေါင်းဆောင်တွေကဒီကနေ့နေပြည်တော်ပါတီဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာဝေဖန်လိုက်ကြတာပါကော်မရှင်အနေနဲ့တရားလွတ်လပ်ပြီးအမိခိုကင်းကင်းမရက်တည်နိုင်ဘူးဆိုရင်တိုင်းပြည်ရဲ့တည်ငြိမ်မှုကိုပါထိခိုက်နိုင်တယ်လို့လည်းပါတီပြောခွင့်ရသူတဦးဖြစ်တဲ့ဦးသိန်းထွန်းဦးကပြောဆိုသွားပါတယ်
ဒီကအမိသားနဲ့ပြရပါမယ်။ဘိုင်းရပ်စ်ပြင်ပြီးတော့ကျွန်တော်တို့လုပ်နေတဲ့ဆုံးချင်တော့ဘယ်လိုမှဆရာမပြတာနဲ့။ဘာဖြစ်လာနိုင်တယ်ဆိုတော့နိုင်ငံသားအဖွဲ့အစည်းဖြစ်လာတဲ့အတွက်ဒီနိုင်ငံသားဝယ်ဆန္ဒစီကလည်းမတွေ့လာရတဲ့အတွက်ဘယ်လိုလဲတော့ပြစ်စာတွေဖြစ်ပြီးတော့အစည်းအဝေးတွေဖြစ်လာနိုင်တဲ့အနေအထားရှိပါလား။အဲ့လိုရှိလာတဲ့ဆုံးချင်ရင်အခုကျွန်တော်တို့နိုင်ငံပါတီရာကိုပြည်သာတောင်းဆိုတော့လက်ရှိရှိထားသောတောင်းစီပုဂ္ဂိုလ်နိုင်တောင်းတာဖြစ်တဲ့ဆိုတဲ့အကြောင်းကျွန်တော်နေနေပြင်ရအောင်ရှင်းလင်းပြကြပါမယ်
ပြည်ထောင်စုရွေ ွေးကောက်ပွဲကော်မရှင်ဟာပြည်ခိုင်ပြိုးပါတီအပါအဝင်နိုင်ငံရေးပါတီတွေရဲ့အကြံပြုချက်တွေနဲ့ဆွေးနွေးမှုတွေကိုလစ်လျူရှုထားတဲ့အတွက်ရွေးကောက်ပွဲမှာတရားမျှတမှုရှိရေးတက်မတော်ကိုပါအကူအညီတောင်းခဲ့ရတယ်လို့လည်းပါတီတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ရင်မင်းမြင့်စွေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
အဲ့ဒီအဲ့လိုနေတာလေဒီလိုမျိုးတော့တကယ်ကျွန်တော်ကအရင်ကတည်းကတော့ဆူဆက်ပြောတာတော့သူသိနေတာလေမမြင်ရတာလေဘာလဲဒီပါတီရဲ့အပေါ်မှာတောက်တယ်ဘုံပေါ့နော်ဖြည့်ရှင်းပေးမှုသိတဲ့မတဲ့အခြေအနေရောက်တာဆိုဒါကရောက်လာတဲ့အချိန်မှာပဲအဲ့ပေါ့နော်ပြန်ပြီးတော့အတန်းတွေကိုပြန်ပြီးဖိဆက်မလုပ်တဲ့ပိတ်ဆံရည်ရှင်တော့သူ့ရဲ့အကြောင်းနဲ့တည်းဥပဒေထုတ်ပြန်တာလေတက်တက်သိဆုံးဖြစ်နေရတယ်ပုံပြီးချင်းချက်လာဘာသာပါတီလက်ရှိပါဝင်တော့ဆက်ပြီးတော့မှာတိုင်းနိုင်ငံရဲ့လက်ရှိတော့ကတိကျအဖွဲ့ကိုခိုင်ဝါတဲ့ပေါ်တော့တိကျအဖွဲ့ကြီးဖြစ်တဲ့တက်တော်ရဲ့အကြီးကဲကိုသိတော့တောင်းတဲ့ပေါ့ဒီအဲ့တော့ဒီဒီရေကောက်ပွဲကြီးကဒီမှာတက်တဲ့ကြားတာလေရေကောက်ပွဲဖြစ်နေချင်လို့ဖြစ်ဖြစ်ဖို့အတွက်ပေါ့နော်ဒါပါရောက်ဖြစ်ဆိုပြောတယ်ကွာသွားတော့ဆိုင်ရအောင်ဖြစ်တယ်ဒီလိုပြောတာပေါ့နော်ပြစ်လို့ရှိတာညားတာလေရေပေါ်အခြေအနေကတော့မဖြစ်ပါဘူးလို့ပြောတာ
ပြည်ခိုင်ပြိုးပါတီနဲ့နိုင်ငံရေးပါတီ30ကျော်တို့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံရမှာတော့ရွေးကောက်ပွဲမှာမျှတမှုမရှိခဲ့ရင်တက်မတော်ကဆောက်ရွက်ပေးနိုင်တာရှိမရှိဆွေးနွေးခဲ့တယ်လို့လည်းတက်ရောက်သူတွေကပြောပါတယ်ဒီကနေ့မှာပြည်ခိုင်ပြိုးပါတီကရွေးကောက်ပွဲနောက်ဆက်တွဲမတိမငိမ့်အခြေအနေတွေဖြစ်မှာကိုသတိပေးခဲ့တဲ့အပေါ်မှာသတင်းစာဆရာဦးစီသူအောင်မြင့်ကတော့အခုလိုသုံးသပ်ပါတယ်
အဓိကသူတို့ message ပေးခြင်းဒါကတော့ဒါအရေးပေါ်အခြေအနေဖြစ်ကောင်းဖြစ်နိုင်တယ်ဒီခါကျရင်လူတို့ကဟိုဖိလိုက်ရင်ကြွမှာပဲတို့ဘာလို့ညာတို့ဒါဒီလဲအဲသူလျှောက်ပြောသွားတယ်ပြောသွားတော့အဲ့ဒီအပေါ်မှာဟိုသုံးသက်ကြည့်ရဲ့သူဟာသူတို့တွေကပေါ့နော်ဟိုရွေးကောက်ပွဲတစ်ခုကိုဝင်ဖို့အတွက်သူတို့ကိုသူတို့ယုံကြည်မှုမရှိဘဲနဲ့ဟိုစစ်တပ်ကနေပြီးတော့မှဝင်ပြီးတော့မှဟိုအာဏာသိမ်းပြီးတော့မှရွေးကောက်ပွဲလုပ်ပေးဖို့ဆိုတဲ့ဥစ္စာကိုတောင်းဆိုတဲ့ပုံမျိုးတော့တွေ့နေရတယ်အဲသူတို့သဘောမကျဘူးဘာညာဆိုဥပဒေနီးလမ်းနဲ့ဒီဖွဲ့စည်းပုံခြေခံအောက်မှာတည်တဲ့ဥပဒေတွေအောက်မှာသူတို့လုံးလို့ရတဲ့ဟာတွေရှိတယ်အဲ့ဒီတိုင်းကိုသူတို့ကသွားရမယ
်နိုင်ငံရေးလေးလာတုံးသက်သူပြည်သူလွတ်တော်ကိုယ်စားလှယ်ဟာဥယေထွန်းကလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့မကျေနပ်မှုတွေကိုနိုင်ငံရေးအရသာဖြေရှင်းတင်တယ်လို့မြင်ပါတယ
်ဒီနိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်အပေါ်မှာယုံကြည်မှုမရှိရင်မကျေနပ်ရင်သူတို့လက်ရှိဒီအခြေခံဥပဒေရဲ့ဘောင်အတွင်းမှာပေါ့သူတို့လုံနိုင်တာတွေရှိပါတယ်အဲ့ဒါကဒီပြောင်လို့ရွေးကောက်ပွဲကော်မရှင်ကပြောင်စုအဖွဲ့အစည်းတည်းရဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီပြောင်စုအဖွဲ့အစည်းကိုဒီဆွဆွဲပြစ်တင်တဲ့ကိစ္စမျိုးပေါ့နော်ဆွဆွဲပြစ်တင်တဲ့ကိစ္စမျိုးလွတ်တော်တွေကနေတဆင့်သူတို့လုပ်လို့ရပါတယ်အဲ့ဒါကလုံထုံးလုံနီးရတော့တမရကိုဆွဆွဲပြစ်တင်တဲ့နီးနဲ့လောက်တာပေါ့နော်အမှန်ကအဲခေရန်သူတို့လုံတင်တာအဲ့ဒီနီးကိုလုံတင်တာပေါ့အဲ့ဒီလိုမဟုတ်ဖဲနဲ့တက်မတော်ကာဝေးဦးကြီးချုပ်ကိုသွားပြောတယ်ဆိုတော့ဒီလိုသွားလုပ်တဲ့ပါတီတွေအတွက်လည်းပြောမယ်ဆိုရင်တော့ဒါနိုင်ငံရေးလက်ခါကြတာပေါ့ဗျာ
။နိုဝင်ဘာလ၈ရက်နေ့ရွေးကောက်ပွဲမှာရှင်ပြိုင်မှုပြည်ခိုင်ပြိုးပါတီကအငိမ့်စားတက်မတော်သားတချို့အပါအဝင်ကိုစလေလောင်းတထောင်ကျော်အမည်စရင်တင်သွင်းထားပါတယ်။ကိုစလေလောင်းတွေဟာတိုင်းရင်းသားမဟာမိတ်ပါတီတွေရဲ့မဲဆန္ဒနယ်မြေတချို့ကနေလွဲလို့မဲဆန္ဒနယ်မြေ300နီးပါးမှာရှင်ပြိုင်သွားမယ်လို့လည်းကြေညာထားပါတယ်ရှင်။ကျမစုမမ
ရခိုင်ပြည်နယ်ရေသိပ်တောင်မြို့နယ်မှာလက်နက်ကင်ပဏိပခတ်တွေကြောင့်နောက်ထပ်ထွက်ပြေးလာရတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ယာယီခလုံးဖို့မြေနေရာလျှောက်ထားတာကိုပြည်နယ်စုရကခွင့်ပြုချက်မပေးဘဲညှဉ်းဆန်လိုက်တဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါတိုက်ပွဲတွေနဲ့ပြစ်ခတ်မှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံနေရတာကြောင့်နောက်ထပ်ထောင်နေရှိတဲ့ဒေသခံတွေဒီလာထင်းမှာပဲရေသိပ်တောင်မြို့ပေါ်ကိုခလုံးလာကြတာကြောင့်ယာယီနေထိုင်ဖို့မြေနေရာလျှောက်ထားခဲ့တာပါရခိုင်ပြည်နယ်မှာရေသိပ်တောင်မြို့နယ်ဟာစစ်ဆောင်ဒုက္ခသည်အများဆုံးမြို့နယ်တစ်ခုဖြစ်ခံမှန်းထားကြပြီးစစ်ဆောင်ဒုက္ခသည်3000ကျော်ရှိနေတယ်လို့နောက်ထပ်လက်တိုးလာနေတာကြောင့်နေရာစီစဉ်ပေးဖို့ပြည်내ဆွေရထံခွင့်ပြုချက်တောင်းခဲ့ပေမယ့်ညှင်းပေခဲ့တယ်လို့ရသေးတော်မျိုးနေမျိုးသားလွှတ်တော်မှဥခင်မောင်လကပြောပါတယ
်ဒီတိတော်မျိုးပေါ်မှာအာဇာခွင့်တစ်ခုကျင်တော့တယ်အာဇာခွင့်မှာဒီမဆုံးမနေရကအများကြီးတွေအာဇာတော်ကြီးစတဲ့မလုပ်ကြလိမ့်ကြတယ်နောက်မျိုးမျိုးမျိုးဖားတဲ့ဒီသူအောင်ကလေးအဲ့ဒါကိုအကြံပေးတယ်အဲ့ဒါနဲ့အဲ့ဒီမျိုးကိုသွားပြီးလျှောက်တာဂျလိုက်တည်းနေကသွားပြီးလျှောက်တာဂျလိုက်စစ်သူရဲ့နေမှာတော့အကြောက်ပြန်နေတယ်အချောက်ပြေးတာ
တိရှောင်တွေအတွက်မြေနေရာတောင်းခံတဲ့နေရာဟာဘောလုံးကွင်းဖြစ်နေတာကြောင့်ပြည်နေဆွေရကခွင့်ပြုပေးလို့မရတာဖြစ်တယ်လို့ရခိုင်ပြည်နေစေပင်သာရေးဝန်ကြီးဦးဝင်းမင်းကပြောပါတယ
်။အဲဒါဘာလို့ဆိုဘောလုံးကွင်းဖြစ်နေတာအဝဇာနဲ့ဝိုင်းအဝဇာဝိုင်းဌာနမှာခွင့်ပြုပေးရမယ်ဘောလုံးကွင်းဖြစ်နေတဲ့ဖြစ်ကြောင့်အဲဒါကြောင့်ဆွမ်းမီနီယာအလော့ကိုစာပါဆိုပြီးတော့ပြောတာဖြစ်တယ်
စစ်ဆောင်ဒုက္ခသည်တွေများလာတာနဲ့ညာရသေးတော်မျိုးပေါ်မှာနေစရာမရှိတော့တာကြောင့်စစ်တွေပါဝင်တခြားမျိုးနွယ်တွေကိုတော့နေကြပါတယ်စစ်ဆောင်တွေအတွက်ကူညီထောက်ပံ့မဲ့သူတွေရှိပေမဲ့ညီနေရခက်ခဲရှိနေတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်
ဒီ ICRC နဲ့ရှိကြတဲ့ addition နဲ့ရှိကြတဲ့နေရာရင်ပါတော့လို့လို့ဆိုပြီးတော့အဓိကတော့အစာဦးရေအင်္ဂါရေအဒီလိုရှိတဲ့ကိုတင်ပြထားတယ်ဘုရား ICRC ကလည်းဒီဟာနဲ့ပုံပြီးပေးပါတယ်ဒါပေမဲ့ဒီကြီးဆောက်ဖို့မီကြတော့မရှိဘူးဆိုတော့ခက်ခဲတော့ဖြစ်တယ်အခုလည်းမီရှာနေသေးတယ
်လက်ရှိရှင်ဒီရခိုင်ပြည်မှာလက်နက်ကင်ပဏိပခတိကြောင့်နေရာဆွန့်ခွာထွက်ပြေးလာကြတဲ့စစ်ဆောင်ဦးရေ2သိန်းကျော်အထိရှိမယ်လို့ခန့်မှန်းထားကြပြီးအဲ့ဒီထဲက60ရာခိုင်နှုန်းဟာကလေးတွေနဲ့ဆစ်ရှင်းနဲ့အောက်တွေဖြစ်တယ်လို့စစ်ဆောင်တွေကိုစရင်ကောက်ယူနေတဲ့ရခိုင်တိုင်းဒေသမျိုးတွေစုများစေယုံ REC ကထုတ်ပြန်ထားပါတယ်လက်တလောမှာလည်းရခိုင်ပြည်မှာမိုးအဆင်မပြောက်ရောသွန်းတာတဲ့လေပြင်းတိုက်ခတ်တာတွေကြောင့်စစ်ဆောင်ဒုက္ခသည်တွေနောက်ထပ်ခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရသေးတော်မျိုးပေါ်ကစစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘကာကပြောပါတယ်
ဟုတ်တယ်ဗျာဒီအခုလောလောဆယ်ကျွန်တော်ရခိုင်ပြည်ကဒီလိုဆိုကျွန်တော်ဒီဘက်ပိုင်းမှာဆိုတော့ဟိုမိုးတွေတွေကြီးနေတယ်တော်တော်ဆိုးနေတယ်ဆိုတော့ကပြောမယ်ဆိုရင်ညသင်းသင်းရောက်နေမှာတော့ပြည့်စုံနေဆိုတာတော့မရှိဘူးလေလောကမိုင်းနာအောင်မိုင်းနာကဟိုပါဝတ်နေရကဒီကျမ်းမာရေးပညာရေးကစလောကချုံချုံကြပြည့်နေလောကမပြည့်စုံဘူးကတော်တော်အဆက်ဆက်ဖြစ်နေကြတယ်ကျွန်တော်လည်းနိုင်ငံတော်ထောက်ပံ့တာပါဆို
ကိုဗစ် -19 ကာယောဂါနဲ့ကြုံနေရခြင်းအပြစ်ခတ်ရစေကြဖို့ကုလသမဂ္ဂအတွင်းမှလျှောက်တာမကမြန်မာနိုင်ငံအခြေစိုက်တန်တမန်တွေနဲ့ကုညီပိရဲ့ဖွဲ့တွေကလည်းတိုက်တွန်းထားကြပေမဲ့အခုချိန်ထိတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါလက်နက်ကင်မဏိပခတ်တွေကြီးထောလာနေတာကြောင့်စစ်နယ်ရခပြက်လက်မှုနဲ့အိုးအိမ်ဆုံးခါရတဲ့ရှင်နေတဲ့ပို့ဆိုးလာမှဆိုရင်ကြောင့်လည်းနိုင်ငံတကာကုညီပိရဲ့ဖွဲ့20ကလည်းမကြာသေးခင်ကပဲတည်ပြီးထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတည်ပြီးပို့ထားတာဖြစ်ပါတယ်
ရှမ်းပြည်နယ်မှာပုံကလေးကဘန်ခွဲသုံးခုပိတ်လိုက်ရတာဟာတောင်အောင်လမ်းကိုင်းတရနယ်လေးကစီးပွားရေးလုပ်ငန်းတွေပေါ့ခွန်ကောက်ခံနေရာနဲ့ဆက်နွယ်နေရဆိုတဲ့သတင်းတွေထွက်ပေါ်လာနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါမူဆယ်မြို့ပေါ်ကဘန်ခွဲသုံးခုကိုဩဂုတ်လ18ရက်ကစပြီးခေတ္တပိတ်မယ်လို့ကမ္ဘောဇာဘန်ကသတင်းထုတ်ပြန်ခဲ့တာဟာတောင်အောင်လမ်းကိုင်းတရနယ်လေးရဲ့အခွန်ကောက်ခံမှုနဲ့ပတ်သက်နေကြောင်းသတင်းတွေထွက်ပေါ်လာခဲ့ပါတယ်တရနယ်လေးအဖွဲ့ပြောခွင့်ရဗိုလ်မှူးတာကြီးကျော်ကတော့သူတို့ခြေဆိုင်လှူရှားနေတဲ့နေမီကစီးပွားရေးလုပ်ငန်းတွေအပေါ်ပုံမှန်အခွန်ကောက်လေးရှိပေမဲ့ပိတ်လိုက်တဲ့ဘဏ်တွေကိုတော့အခွန်ဆောင်မှုအကြောင်းကြားထားရဆိုပြီးလူမှုကွန်ရက်ပေါ်မှာပြန့်နေတဲ့စာကတော့သူတို့အဖွဲ့ကပြပို့တာမဟုတ်ဘူးလို့ပြောပါတယ
်။ဦးကဟာကစာပြီးအောင်ပြရတော့ကျွန်တော်ဒီရတယ်။ပုံမှန်အဖြစ်ကတော့ကျွန်တော်ဒီနေ့ရမှလို့ခဲတယ်လို့ရှိပါတယ်တော့ကိုပထမပြောရှိတယ်။အဲဒါတော့အတန်တနည်းကိုတစ်ချိန်ဆောင်ပြီးလို့ရှိရင်တော့ဒီနေ့စာပြီးတော့ဖြစ်တယ်။သူတို့ကတော့ကျွန်တော်ဒီရစတော့အဲဒီလိုမျိုးပေါ်မှာဝင်တော့ဘုံချောင်းအဲလူငန်းပေါ်မှာပြီးပြီးမသွားအဲဒီကနေချင်းမှာတော့ခဏဖြစ်တယ
်မူဆယ်မြို့နယ်ရဲတပ်ဖွဲ့မှဦးအောင်ကျော်ကတော့မူဆယ်ကမ္ဘောဇာဘန်ခွဲတစ်ခုကိုအခွန်ဆောင်မှုအကြောင်းကြားစာပေးပို့ထားရဆိုတာသိရကြောင်းပြောပါတယ
်ဘာလို့တော့မတော်လို့မပါဘူးလဲသူလေကျွန်တော်သိရတော့ကမ္ဘောဇာဘန်ပြစ်ကိုတော့အဲမှာ TNM ရနေတော့မှာ TNM ဆိုတာကျွန်တော်တို့သိရတော့ဗျာဒီဥစ္စာတော့ဟိုအဖွဲ့ကြီးဒီစစ်တဲ့ပေါ့အဲ့ဒီအဖွဲ့ကနေတော့မှစာပေးရလို့တော့ပြောတဲ့အတွက်ကျွန်တော်တို့လည်းအဲ့မှာလုံခြုံရေးပါညာချလာတော့ရှိတာပေါ့နော်
ကျန်တဲ့ကမ္ဘောဇာဘန်ခွဲတွေကတော့လုံခြုံရေးကင်မရာအပြင်တခြားပြင်ဆင်ရေးတချို့အတွက်လုံးမမို့ပိတ်ရတာလို့ပြောပါတယ်ဘန်ခွဲတွေပိတ်ရတဲ့အကြောင်းနဲ့ပတ်သက်လို့ကမ္ဘောဇာဘန်ကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးမူဆယ်ခရိုင်လက်ထောက်ညင်ကြဲမှုဥမောင်မောင်တန်းကတော့ဒါနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုပြည်내အစိုးရအဖွဲ့ကိုတင်ပြထားရလို့ပြောပါတယ
်သတင်းတော့ဘန်ခွဲချက်၃လေးပိတ်မယ်လို့ပြောထားတယ်ကမ္ဘောဇာဘန်လေးပိတ်မယ်ဆိုတော့ကျွန်တော်တို့ဒီနေ့မှလည်းသိလာကြတော့ဟိုရက်ပြေတော့ကတော့အဲဒီသတင်းကြဲဆိုတော့ရတဲ့သတင်းမမှန်ဘူးဆိုတော့ကျွန်တော်ကအစိုးရအဖွဲ့ပါညာတင်တာရှိတာသူပုံမှန်လုံခြုံရေးပြင်ပုံလုံရေးပို့ဆောင်ရတာပေါ့နော်
အစိုးရကတော့ဗန်ဒီကိုဒေတာလုံချိုရေးစိတ်ချရရဲဆိုမှဖွင့်ဝင်ပေးခဲ့တာဖြစ်ကြောင်းဘိုးဘန်ဒူဥက္ကဋ္ဌဦးစိုးမင်းက VOA ကိုပြောပါတယ်
။ဗန်ဒီကတော့သူတို့လုံချိုရေးပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကဟိုဖွင့်ဝင်ပြုကြရတဲ့အနေနဲ့ဒေတာကလုံချိုရေးဒီအဖွဲ့တွေကနေပြီးတော့ဒါလုံချိုမှုရှိရဆိုတဲ့အမျိုးနဲ့ဖွင့်ဖို့ဖွင့်ပြုကြတာပေါ့။ဆိုတော့အချိန်ဒီပေါ်မှာမူတည်ပြီးတော့ဒါကတော့လုံချိုရေးအပိုင်းနဲ့ဖြစ်တဲ့အတွက်သူတို့လုံချိုရေးလိုအပ်တဲ့ solution တော့သက်ဆိုင်ရာဌာနတွေကပဲဆောင်ရွက်ကြဖို့ရှိပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာအချက်အခြာကျသလိုမြန်မာစီးပွားရေးဘဏ်နဲ့ညဝတီဘဏ်အပါအဝင်တခြားပုဂ္ဂလိကဘဏ်လုပ်ငန်း10ခုကျော်ရှိပါတယ်။တပ်မတော်နဲ့လက်နက်ကိုင်အဖွဲ့ဝင်တွေနေမီစုမှုထားရဲ့ရှမ်းမြောက်ဒေသတချို့မှာလုံခြုံရေးအရာမကြခဏဆိုသလိုဘဏ်တွေပိတ်လိုက်ရတာမျိုးရှိခဲ့ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ
ချမ်းပြည်နယ်တောင်ပိုင်းကျေးတီမြို့အဝင်ဂိတ်တွေမှာမော်တော်ကားဖြတ်တန်းသွားလာခွေကိုတမ်တော်ကလှောင်ချုံရဲအတွက်မကြာခဏတာမြင့်လက်ရှိတဲ့အတွက်အခက်အခဲကြုံနေရတဲ့အကြောင်းပြောပြချင်ပါတယ်ရှင်မကအကနုံပါ ကျေးတီမြို့အဝင်မှာတမ်တော်ကတာဝန်ယူထားတဲ့ကျေးတီကောင်းလန်းကျေးတီမိုင်းနောင်မိုင်းနံကိတ်တွေမှာညနေ6နာရီကနေမနေ့6နာရီအတွင်းမော်တော်ကားတွေဖြတ်တန်းသွားလာခွေကိုဒီလဆန်းကလေးကတားမြစ်ထားတယ်လို့ကျေးတီမြို့နယ်မဲဆန္ဒနယ်အမှတ်တေပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်မှန်ကပြောပါတယ်ဒီအတွက်လဲနေ့စဉ်ခန့်မှန်းခြေကားအစင်ပေါင်း200လောက်ဖြတ်တန်းနေတဲ့လမ်းကြောင်းမှာအစင်မပြေမှုတွေကြုံနေရတယ
ကာရမတွေပဲပြန်မေးကြည့်တာပေါ့နော်ပြန်ဖွင့်ပြီလားဆိုတာလေးတွေပြန်မေးကြည့်မှတိတာပေါ့နော်ဒီဘယ်ဘာဘယ်အကြောင်းအရာရဆိုစစ်ဆေးတာတော့သူတို့ကကောင်းတင်ထဲ့မပြောဘူးကားတွေကိုဒီစီအနိုင်ပါလို့ရှိရင်ထုတ်ပါဆိုတဲ့ဟာလေးထုတ်ကြည့်တာပေါ့နော်အဲ့လိုမျိုးတွေပဲလောက်ကြတာဗ
ျလက်နဲ့ကင်တပ်ဖွဲ့လှောက်ရှားလေးရှိတဲ့ဒေသမှာလုံချုံရဲအတွက်မြို့ဝင်ဂိတ်တွေကိုညဘက်မှာပိတ်ထားတဲ့အတွက်အခက်ခဲကြုံနေရတယ်လို့လည်းဒေသခံကားသမားတယောက်ကပြောပါတယ
်ပြောချင်တော့ဗျာကျွန်တော်တို့ဘယ်လိုပြောအောင်ကားသမားဆိုတာကတော့ကြီးတကူထွက်လာပြီဆိုရင်အိမ်ကတော့ရောက်ချင်တာပဲဗျစစ်နိုင်တော့သူတို့မပိတ်တာတော့ပိုအဆင်ပြေတော့ဗျာသူတို့ပြောရဲ့လုံချုံရင်းဆိုတာလည်းကျွန်တော်ဘောကျွန်တော်ပဲတာဝန်ယူရတာပဲသူတို့ပြောတာတော့လုံချုံရင်းလုံချုံရင်းပဲဗျဟုတ်ကျွန်တော်တို့ကတော့ကိုယ့်ဘာကိုယ်ပဲတာဝန်ယူရတာလမ်းကြောမှာ
ကျေးတီမြို့နယ်အပါအဝင်ချမ်းပြည်နယ်တောင်ပိုင်းဒေသအချို့မှာတော့ချမ်းပြည်ပြန်လည်ထူထောင်ရေးကောင်စီချမ်းပြည်တပ်မတော် RCSS SSA နဲ့တပ်မတော်ကြားဒီနှစ်စံပိုင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပူပါတယ်ကျေးတီမြို့နယ်အုပ်ချုပ်ရေးမှူးဦးမြင့်ဝေကတော့လုံချုံရင်းအခြေအနေအရကန့်တက်ရတာလို့ပြောပါတယ်
အော်ညဘက်ဆိုရင်တော့တို့လုံညွေးရလို့တားတာတော့ရှိတယ်ဒီဘက်ကနေကနေရတဲ့တိကြီးကပါပုံမှန်သွားလာနေကြသူတွေကတော့ဘူးမှမသွားဘူးအဲ့ဒီမောင်းရင်မောင်းရင်ကလိုလိုမသွားတော့ဘူးပေါ့နော
်လုံချုံရင်အတွက်ရင်အတော်လာတွေကိုကန့်တန့်မှုတွေကြောင့်မကြာခဏအခက်ကြုံနေရတဲ့ကိစ္စအတွက်လွှတ်တော်မှတင်ပြတဲ့အထိရှိခဲ့ဘူးတယ်လို့လည်းပြည်내လွှတ်တော်ကိုယ်စားလှယ်ဆိုင်ဆိုင်မန်ကပြောပါတယ
်ပြီးခဲ့တဲ့နှစ်ပေါ်တော့2019တော့လည်းဟိုဒီမိုင်းနောင်မြို့ထဲမှာအင်္ဂါ6တိုင်းဟိုမိုင်းတောင်မြို့ပြုလေဆောင်မှာပေါ့ကိတ်တစ်ခုရှိတယ်ဟိုအများတော့ဖြင့်ဟိုတံတရောကစောင့်ကြတာပေါ့နော်ည6တိုင်းဆိုလို့ရှိရင်ကြီးရောရင်ရောပြေးပတော်ဘူးအဲ့ဒါဟိုအဲပြည်နယ်လွတ်တော်ကိုယ်စားလှယ်ပြည်ဆန္ဒနယ်မှတ်နှစ်ခုဖြစ်မောင်ညောင်းကလွတ်တော်ထဲမှာတော့မေးတယ်မေးတော့သူတို့ကဖြေလျှော့ပေးတယ်ရင်ကြီးတွေတော့တွားခွင့်မပေးဘူးပေါ့နော်ရင်ငယ်တွေကြတော့အချိန်မရတွားလို့ရတယ်ဆိုတဲ့ဟာလေးဖြေလျှော့ခဲ့ဘူးတယ်ဗျ
စီရဲတင်းမာမှုတွေကြုံခဲ့ရတဲ့ပြည့်ခဲ့တဲ့2019ခုနှစ်မှာတော့ကလည်းအလားတူကန့်တက်မှုတွေကြုံခဲ့ရတာပါဒီကန့်တက်မှုတွေမကြာခဏကြုံနေရတဲ့ကိစ္စကိုလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးတိုင်ပင်ဖို့စီစဉ်နေတယ်လို့လည်းပြည်내လွှတ်တော်ကိုယ်စားလှယ်ဆိုင်းဆိုင်မိုင်းကပြောပါတယ်ရှင်ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ထိုင်းနိုင်ငံချွန်ဘူရီခရိုင်မှာဆောင်လက်ဆအထက်မြင့်တိုက်ခန်းပေါ်ကနေမတော်တဆပြုတ်ကြရတာကနေမြန်မာလူသမား2ဦးသေဆုံးခဲ့ပြီးအနည်းဆုံး6ယောက်လောက်ဒဏ်ရာရခဲ့တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါမြန်မာနိုင်ငံသားဆောက်လုပ်ရေးလုပ်သားတွေအလုပ်လုပ်ကြနေတဲ့ချွန်ဘူရီခရိုင်ဆမ်ဆွမြို့ခလောင်နေမင်းနယ်မြေအထက်42ထက်မှာရှိတဲ့ဆောက်လက်ဆကွန်ဒိုတိုက်ခန်းအဆောက်အဦမှာမတော်တဆဖြစ်ရာကနေမြန်မာနိုင်ငံသားတွေထိခိုက်သေဆုံးခဲ့ရတာဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့လုံသမားရေးရနဲ့မှတ်တမ်းရေးရတာဝန်ကဦးမင်းဦးကအခုလိုပြောပြပါဗျာ
။ဘုရားကအဲ့ဒီချုံပိုးကြီးမာလေးဖြစ်တာအဲ့ဟိုပေါ့ညံပြိုကြတာပေါ့နော်ညံပြိုကြတော့ဟိုအလုံးပေါင်းတော့၄ယောက်ပြာ၂ယောက်ကအဲ့ဒီမှာပဲပွဲချင်းနေချင်တာပေါ့တယောက်ကကြတော့ဟိုတော်တော်လေးအပြင်းထန်တန်ရထားတယ်သူတို့ပြုတ်ကြတာကအဲ့ဒီ9ထပ်အမြင့်လာနေပြီးတော့ပြုတ်ကြတာအဲ့ဒီ42ဆက်ပေါ့ကွန်ဒိုမီနီယမ်စောင့်တာပေါ့နော်အဲ့ဒီ body အဲ့ဒီကုမ္ပဏီပဲအရင်အအော်မကြာခင်နှစ်ကျေတုန်းကလည်းအဲ့လိုမျိုးတစ်ခေါက်ဖြစ်မှုရဲ့
။အဂုတ်လ16ရက်နေ့အလုပ်ပိတ်ရက်မှာအချိန်ပိုလုတ်ကင်နေကြတဲ့မြန်မာနိုင်ငံသား10ဦးခန့်ရှိနေတဲ့အထက်ခွနစ်နေရာပေါ်မှာပုံလောင်းပြီးသားအင်္ဂလိပ်ဘောင်းတွေကိုကရင်ကျိုးတွေနဲ့မတင်နေတဲ့အချိန်အလေးချိန်မနိုင်မနှင်းဖြစ်ပြီးအင်္ဂလိပ်ဘောင်းတွေပြုတ်ကြရတာကနေအင်္ဂလိပ်ပြားဘောင်းကိုထိမ့်ပေးနေတဲ့မြန်မာနိုင်ငံသား4ဦးပါဒီပြင်ပေါ်ကိုလိမ့်ကြခဲ့တာပါ။မီတာ400အမြင့်အထက်ခွနစ်မီတာ400အမြင့်ရှိတဲ့အထက်ခွနထက်ကနေပြုတ်ကျခဲ့တာကြောင့်မြန်မာနိုင်ငံသား2ဦးသေဆုံးခဲ့ပြီးနောက်ထပ်2ဦးလည်းဒဏ်ရာပြင်းထန်ပါတယ်။ကျန်လူသမား6ဦးကတော့ပွန့်ပဲ့ဒဏ်ရာတွေအနည်းငယ်သာရခဲ့တယ်ဆိုပြီးချွန်ဘူရီခရိုင်မှုခင်းစုံစမ်းစစ်ဆေးရေးမှူး สุชาติเจริญศรีก็อธิบดีทบทวนให้ว่าเลยคิดเพื่อว่าเกิดเนี่ยมาติดสงครามดุมยามานั่งเงินตาสั่งเลยรู้ดมันอุกาโรแต่ลิซเซชันนี่อยู่กูแกงโซเน่แต่ตรงนั้นนี่อยู่กูเข้ามาลุกไปเลยยิ่งแต่ว่าทายาทดุมยามานั่งเงินตาเลยก็รู้ชมพูรีขยันบุรพาเสียวมาเย็บกูตาเป็นนี่ว่าเลยคุปเชียนเนี่ยปัตตาบีสั่งอุสั่งลงนี่ละกูยายยังสังเกตบีตาวันศุกร์สั่งลงอินเจเนียร์เลยกูเลย
เยอะแต่พวกนี้ก็เสร็จเสร็จเสร็จมือเลยลูกสาวนี่เลยลูกเลี้ยงสบายเลยจะมาไหมเอ๋มาทำยังไงในสักการณ์นี้ถึงเป็นผู้นี้ละวะวิวอเมริกันใจเย่รีดูเนี่ยยุบยันแต่จะซีซันนี้กูอเมริกันพี่เอาซูวอชิงเนี่ยมีโรคอะไรเปล่าทั่วเรื่องเป็นยังไงอเมริกันพี่เอาซูมาโควิด-19ยังก้าคุ้มเสียเพียงว่ามูเย่บอกชิมิจังวิวอเมริกันพี่เอาซูมาโควิด-19ยังก้าคุ้มเสียเพียงว่ามู วิดีโอซีซันนี้ก็ไม่ได้เท่าไหร่กันในคนในไอทีเนี่ยยังโกนายกันในเซนไอทีเนี่ยมาเว่ทั่วเรื่องเป็นยังไงเพิ่มยืนยันจากซีซันนี้ก็รอในเซนยังคนในไอทีคนในไอเกิดที่ปุ่มแอสเซบิโอทั่วเรื่องเป็นยังไงวะวิวเอทั่วเรื่องจะดีกว่าวิดีโอเนี่ยจะรู้สั่งโน้ตพิมพ์วิวเอเฟซบุ๊กสามยี่นามาเลยน่าเสียนที่สุดในมาเลเซีย
ยุคก่อนเว่ยด้วยบาดีกูจับอยู่ตำรวจลองยุ่ยเฉยไหมที่มึงก็ได้บาดีนิลากันกูออนไลน์กันนี่มันนี่ก็ที่นี่ล่ะนี่มันสั่งเองจิมบ้าไหมโอ้คอนเวนชั่นทัวร์โคนาบายส์กูจะมาอุ้ยส่วนยิ่งลูซูลูเวอร์ดิช่างอะไรเฉยมาเอาไว้อะไม่งั้นนี่เปล่าบีจิมบ้าหลับจิตาจ้าบาดีตำรวจลองเฉยเลยค่ะแม่ทุกตำรวจลองจูบไปแดนบ้าเว่ย กูจะเลยนี่ละกันจิมบาร์เลยเวนส์คอนเซนจีเน่แม่ออกคิมยูมลายองเองเจ้าบ่าวไอโน่โจดิโมแครตบาร์ดินี่ละกันซีซันที่ชูเน่ทุกตำรวจลองยารามุปอดบอร์ราออร์รัสออร์เบอร์สตีเอ็ดเรนลาวทิมเจ้าบ่าวฉันต้องตีใจว่าแคลิฟอร์เนียพี่เน่เทเลดอมกัมลาเฮริสกูโมแครตบาร์ดีเอ็ดทุกตำรวจลองพี่ยาดาร์เอ็ดเจ้าที่เกเรบักก้า จูบไปดังกับจีนยังไงบ้างเลยคัมลาเฮริสค่ะเอเดียนเวลเลปเช่ลูกแม่มีดมีดูเลปเช่ได้จ้าถ้าทำไมวันยุ่ยเฉยมุสบีที่มึงก็ได้บาร์ดิเวนอาลูนีบ้าแต่ไม่เข้าใจว่าบาร์ดิเวนตัวเราเวียเฉยยังไงเลยเทเลดอมแบนนี่เซนเดสคาร์โรที่ยุ่ยเฉยมุก้าบาร์ดิเอ็กคงได้ค่ะลูรูทักคำคุณโตสิเรื่องเกี่ยวว่า
ที่กูยากี้เลยดูดีเอาหนีเนี่ยเจ้าอย่างที่ว่าจุดจุดจ้าที่กูทุกคนเลยดูที่กูใครมาเลยดูบ้าดูตำราเพนส์นี่ยากันนี่ตัวเนี่ยสก้าสิทุยารามอยู่จนเอามาลงยิ้มเอาไปได้ยังไม่สนสิ่งอื่นด้วยดูอัตตมุจิเลยดูดีเอาบ้าไม่สนอาชีพนี้จีจีเท่าแค่มุยาจีไม่ดูหรอกจนเอามีมาเลยปีกันเลยบักก้าเดี๋ยวเวียปีเนี่ยเวมันเต็มอยู่มาจูบไปเดินเนี่ยกำลังเฮริสตูปัตมาซงปูด้วยเมสเวสิ่งเงี้ยจ้าบ้าเลย สุดท้ายก็เราตำรวจโดนทรัพย์กับกำลังเฮริสก็ยิ่งกว่าเชื่อใจบุลูกอะไรยี่เช่นนี้เนี่ยไม่เปลี่ยนเจ้าสมบัติตำรวจเช่นนี้ดีกันเลยทุกคนเช่นนี้ที่เดียวเจ้าเรื่องราวเช่นนี้ไว้ที่คุณมาพี่โอเย่ไม่กูพยายามพี่ยิ่งเจ้าเก็บมาดีเลยกำลังเฮริสก็แคลิฟอร์เนียพี่เนี่ยออกกำลังอยู่มาบุยพากันเลยถือว่าตำรวจเช่นนี้รู้เบื้องสูงจักก็เช่นตำรวจเอาอุบามาอุนเองก็ได้มาอุนเองมุสบีสุดสวยกันเลย
มาอย่างมุ่งมีสุบีนั่นเสียวิบัติมุ่งเรื่องสิ่งเกี่ยวกับเลยตำรวจช่วยจีรัมเมสเซียงอีมุดีอับเชดเจ็คสันเมลากาโรอากูกำลังเฮริสทุกตำรวจลองพิพูอายุเช่นกันนี่เดียวกันนี่วุ้นสุดเลยกิซาอายุสั้นยี่จ่าเด็ดเรื่องมีเดียรีกูเว่ปีพูบาร์เลยตำรวจก็เลยไม่จูดจ่ารามสีบ่าวตำรวจเซ็งเวลาเลยกิซาเลยมุ่งบ่าวตำรวจอุ้มเมียมาเลยกิซาส่งเพียบปีดาบีสแลมปีดาบีถ้ากูเปลี่ยนผ่านนี่ละก็เรื่องมีเดียรีบ่าวยิ่งบ่าวเดียวมันส မှာခင်ဗျာကျွန်တော်သိထိုင်ယူပါ
Thank you. ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးရှေ့ဆက်ဘိုးဘီတိုးတက်ဖြစ်ထွန်းဖို့ရွေးကောက်ပွဲတွေဟာအဓိကရေးပါတဲ့အခမ်းအနားကနေပါဝင်နေတယ်လို့လေ့လာသူတွေကမြင်ကြပါတယ်။မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတစ်ခုမှာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲဆောင်ပါသလဲ။ရွေးကောက်ပွဲတွေကနေလူစုအနေနဲ့ဘာကူများမျှော်လင့်နိုင်ပါသလဲ။စာတာရုံးနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။Sandy Governance Institute တည်ထောင်သူနဲ့မှုဆောင်ဒါရိုက်တာဦးခိုင်ဝဲ The Voice Journal ရဲ့ Editor ချုပ်ဦးကျော်မင်းစွေတို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ ဦးခိုင်ဝဲနဲ့ကျော်ကျော်မင်းစွေ VOA စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ထူးထူးကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါဗျ
ဟုတ်ကဲ့ဆိုတော့ပထမဦးဆုံးကျွန်တော်ဆွေးနွေးခန်းကိုဒီမေးခွန်းတစ်ခုနဲ့အရင်စလိုက်ချင်ပါတယ်အခုကရွေးကောက်ပွဲတွေကြားခင်မှာလာတော့မှာပေါ့လေအဲ့တော့မြန်မာနိုင်ငံလူမျိုးဒီမိုကရေစီအတွင်ကူးပြောင်းစအတွင်ကူးပြောင်းစလို့ပဲပြောရမယ်ဒီမိုကရေစီကိုကျွန်တော်တို့ကဟိုတကယ်ကိုပဲအစလေးပဲရှိသေးတာဆိုတော့အဲ့လိုနိုင်ငံမျိုးမှာဟလာရွေးကောက်ပွဲတွေကဘယ်လိုအတိတ်ပဲမျိုးဆောင်ပါလဲကိုခိုင်ဝင်းအရှင်ဆွေးနွေးပြပါလား
ကျွန်တော်တို့ဒီမိုကရေစီအတွင်ကူးပြောင်းနေတဲ့နိုင်ငံတွေမှာတော့ရွေးကောက်ပွဲကအင်မတန်မှအရေးကြီးပါတယ်ပေါ့နော်တိတိတဲ့မှာတချို့ဆိုလည်းပြောကြတယ်အာနာကိုတစ်ခါပြောင်းနေပေါ့နော်သူ2 round theory ပေါ့။ဟိုဒီ partisan တို့ပေါ့လည်းပြောခဲ့တဲ့ဟာတွေရှိတယ်ပေါ့။နှစ်ကြိမ်ပေါ့နော်။ဒါအေးစစ်စစ်နဲ့ငင်းကြစွာနေပေါ့နော်။ election လို့လုပ်မယ်၊ recall ပဲလုပ်ရမယ်။ recall ပဲလုပ်ပြီးတော့နိုင်တဲ့ party ကိုကျွန်တော်တို့ဟိုကလုပ်ရမယ်။အာဏာလွှဲပြောင်းပေးရမယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ရှိမှလည်း2015လောက်ဆိုတဲ့လူပဲနိုင်တယ် NLD ကနိုင်တယ်။နိုင်တဲ့ party ကိုကျွန်တော်တို့နော်လွှဲပေးခဲ့တယ်ပေါ့နော်။လွှဲပေးခဲ့တာဆိုရင်တခါပေါ့နော်။ဒါမှမဟုတ်ကျွန်တော်ရဲ့ constitution ကတော့ဖွဲ့စည်းပုံခြေခံဥပဒေအရောဒါအားလုံးဒီအတိုင်းပဲနော်အားနည်းချက်ဒီအများကြီးရှိနေတယ်ပြင်ဖို့လည်းနော်လုပ်နေကြတယ်တိုးတော်ကြလည်းပဲကျွန်တော်တို့ဒါရွေးကောက်ပွဲရာကိုဆက်ပြီးတော့ဖြစ်နေမှာဖြစ်မယ်ပေါ့နော်အဲ့တော့နှစ်ခါသုံးခါပေါ့နော်ဒါမျိုး consolidate ဖြစ်ဖို့ကနှစ်ခါအနည်းဆုံးလိုတယ်လို့ပြောကြပါမယ်လို့ကျွန်တော်ထင်တာတော့ consolidate ဖြစ်ပြီးသားနော် democracy အခြေခံပြီးတဲ့နိုင်ငံဒီမှာလည်းဒါဟိုကရွေးကောက်ပွဲရာတော့အရေးကြီးတယ်ကိုကျော်ကျော်သိန်းတို့ American လိုနိုင်ငံမျိုးမှာတောင်မှဒါရွေးကောက်ပွဲရာအမြဲတမ်းဒီမိုကရေစီအတွက်ကျွန်တော်တို့အရေးကြီးတယ်ဆိုရင်ကျွန်တော်တို့အသွင်ကူးပြောင်းနေတဲ့နိုင်ငံတွေတော့ပို့ပြီးတော့အရေးကြီးပါပဲ
ဟုတ်ကဲ့ခင်ဗျာကိုကျော်မင်းဆွေရောမြန်မာနိုင်ငံလိုအသွင်ကူးပြောင်းစနိုင်ငံမျိုးတွေရွေးကောက်ပွဲတွေကဘယ်လိုအတိအကျမျိုးဆောင်နေလို့နားလဲပါလဲ
ကိုခိုင်ဝင်းဆွေးနွေးသွားတဲ့အထက်မှာတော့တော်တော်လေးပြည့်ပြည့်စုံစုံပါပြီးပါပြီကျွန်တော်အနေနဲ့ကတော့ဟိုကမာပြည်အနေနဲ့ဒီရွေးကောက်ပွဲတွေကဘယ်လောက်အကျိုးသက်ရောက်မှုရှိတယ်ဘယ်လောက်အရေးကြီးလဲဆိုတာတော့ဟိုဒါရှင်းပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်ကရွေးကောက်ပွဲတွေနဲ့ကင်းဝေးခဲ့တာကြာခဲ့ပြီလေ။ဟို90ခုနှစ်မှာမှစခဲ့တယ်။သို့တော့90ခုနှစ်ရွေးကောက်ပွဲကတော့တည်တဲ့အတိုင်းပဲပေါ့နော်။အားလုံးတည်တဲ့အတိုင်းပဲ။အဲအချိန်ကြီးကရွေးကောက်ပွဲရလက်ကိုပြည်သူလူထုကမမြင်တွေ့ခဲ့ရဘူး။ရွေးကောက်ပွဲသူတို့လူချင်းနဲ့သူတို့တခဲတဲ့နဲ့မဲပေးခဲ့တဲ့ပါတီဒီအုပ်ချုပ်ရေးအာဏာယူပြီးတော့တိုင်းပြည်ကိုစီမံခန့်ခွဲတာမမြင်ခဲ့ရဘူး။အဲဒီနောက်ပိုင်း2010ကျောင်းမှာကျွန်တော်တို့ကရွေးကောက်ပွဲကိုပြန်မြင်ရတယ်။အဲ့ရွေးကောက်ပွဲကလည်းကျွန်တော်တို့ခုနကခိုင်ဝင်းပြောတဲ့2008ခုနှစ်အမြင်ပွားပွဲပေါ့နော်2008ခုနှစ်ဖွဲ့စည်းပုံခြေခံဥပဒေနဲ့အရာပေါ်လာတဲ့ရွေးကောက်ပွဲတို့တော်များပေါ့နော်ကျွန်တော်တို့ကဟိုဒီမိုကရေစီစံနှုန်းနေဒီမိုကရေစီဟလာစံနှုန်းနေပေဒံနေနဲ့နှုန်းစံနေနဲ့ဟလာအပြည့်အဝမကိုက်ညီတော်များပေါ့နော်အဲဒီ90ခုနှစ်နောက်ပိုင်းမှာပထမဆုံးချိန်ပေါ်လာတဲ့ရွေးကောက်ပွဲပေါ့နော်ဒီရွေးကောက်ပွဲကဒီမိုကရေစီအပြည့်အဝမဟုတ်တော့ညာပေါ့ဒီမိုကရေစီစနစ်ကိုတွားဖို့အတွက်ကျွန်တော်တို့အင်မတန်အရေးကြီးတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့
အဲ့လိုအရေးကြီးတယ်လို့မြင်တဲ့အတွက်လေဒီမိုဟလာ2010ရွေးကောက်ပွဲကိုကျွန်တော်တို့ကဟိုပါတီတွေဝင်ပြိုင်ဖို့တိုက်တွန်းခဲ့တဲ့ဆောင်းပါးတွေကျွန်တော်တို့အကြံပြုဆောင်းပါးတွေရေးခဲ့တာရှိတယ်ဒီ2008ဖွဲ့စည်းပုံခြေခံဥပဒေကိုမကြိုက်ပဲမကြိုက်တော့ညာပေါ့နော်ဒီတွေကနေပြီးတော့ဟလာကျွန်တော်တို့ရွေးကောက်ပွဲကြော်ဖြတ်တဲ့နည်းနဲ့လွှတ်တော်တွေကဒီပြီးတော့ကျွန်တော်တို့မကြိုက်တဲ့အချက်ကြီးပြင်လို့ရတယ်ရတယ်ဆိုတဲ့အချက်ကိုကျွန်တော် highlight လုပ်ပြီးတော့အကယ်၍များမပြိုင်ခဲ့လို့ရှိရင်ကျွန်တော်တို့ကအကြံခံရေးပါတီပဲလွတ်တော်ထဲမှာနေရာပြည့်ယူသွားပြီးဟလာထင်ရလောက်မှာဆိုတဲ့အတွက်ကျွန်တော်တို့ကအတိုက်ခံပါတီတွေအားလုံးပြိုင်ခဲ့ပြိုင်ဖို့ကျွန်တော်တိုက်တွန်းခဲ့ရှိတယ်အဲ့ဒါဘာလဲဆိုတော့ဒီမိုကရေစီပေါ့နော်လူတွေကဒီမိုကရေစီမဲပေးခြင်းဟာနိုင်ငံသားရဲ့အခွင့်အရေးဒီမိုကရေစီရဲ့ဟလာအခြေခံဟလာရေခံမြေခံသဘောတဘာဝဖြစ်တယ်နိုင်ငံသားရဲ့အခွင့်အရေးဖြစ်တယ်ဆိုတော့ဒါတွေကိုခံစားခဲ့ရတာပေါ့နော်အော်မြေကောက်ပွဲတွေတရားမျှတမှုရှိတာမရှိတာဆိုတော့နိုင်ငံတကာစောင့်ကြည့်တဲ့လေလာစောင့်ကြည့်တဲ့တွေလည်းအကဲဖြတ်ခဲ့တာတွေရှိတယ်။တပ်ပြည်သူတို့ဟာလည်းအတွေ့အကြုံတစ်ခုရတယ်ပေါ့2010ရွေးကောက်ပွဲ2012ဂျာပြရွေးကောက်ပွဲ2015ဟာလာရွေးကောက်ပွဲဟာလာ2016စက်ခွန်စသဖြင့်ဂျာပြရွေးကောက်ပွဲတွေရွေးကောက်ပွဲတွေက ကျွန်တော် အမတန် ကို ဟို ပြည်သူလူထု ကို ဒီမိုကရေစီ အရသာ ကို ပေးခဲ့တာ
ပေါ့ ဟုတ်ကဲ့
ပေးခဲ့တဲ့ အတွက် ဒါဟာ အမတန် ကို ဟို အရေးကြီးတယ် တန်ဖိုးလည်း ရှိတယ် ဒီမိုကရေစီ ကို လေ့ကျင့်ပေးတဲ့ အဲ့ဒါ လေ့ကျင့် ရေး အခြေအနေ ခေါင်း တစ်ခု လည်း ဖြစ်တယ် လို့ ကျွန်တော် မြင်ပါတယ်
ဟုတ်ကဲ့ ဆိုတော့ ကိုခိုင်ဝင်း ဒီလို ရေးပါတဲ့ ရွေးကောက်ပွဲတွေ က နေ လူထု အနေနဲ့ ဘာကို မျှော်လင့်နိုင်ပါသလဲ
ဘာမျှော်လင့်နိုင်လဲ ဆိုတော့ ရွေးကောက်ပွဲတွေ ပေါ့ဘူး ပေါ့ နော် ရွေးကောက်ပွဲက 9 နှစ်တခါ အမြဲတမ်း ပုံမှန် regular ပေါ့ နော် ပုံမှန် ကျင်းပမဲ့ ရွေးကောက်ပွဲတွေ ရှိနေမယ် ဆိုရင် အုပ်ချုပ်ရတဲ့ အာဏာရတဲ့ အစိုး ပါတီ အာဏာရတဲ့ အစိုးရက လည်း လို့ ဂျားကာလာ မှာ သူ လုပ်ချင်တာ မလုပ်ရဲဘူး ပေါ့ နော် မလုပ်ရဲဘူးဆိုတော့ ဒါ 9 နှစ်တခါ မှာ တော့ သူတို့ က ပြည်သူလူထု က တိုက်ရိုက် သူ နော် ဟို က လုပ်နိုင်တယ် ဖြုတ်ချနိုင်တယ် ဆိုတော့ အခွင့်အရေး က ရှိနေတဲ့အတွက် ဒါ ရွေးကောက်ပွဲတွေ က နေ ပြီးတော့ ကျွန်တော် တို့ တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်း တာဝန်ယူမှု တာဝန်ခံမှုကို လည်း ပို့ပြီးတော့ မြင့်တင်ပေးလိုက်ပါ
ဟုတ်ကဲ့
နော် တကယ်လို့သာ ရွေးကောက်ပွဲတွေ မရှိဘူး ဆိုလို့ရှိရင် နော် တပါတီအာဏာရှင်စနစ် လို့ ဟာ မျိုး ကျွန်တော် တို့ Communist Party ဒါလို့ ဟာ မျိုး တွေ က တော့ ရွေးကောက်ပွဲတွေ လုပ်ရင် လုပ်မယ် ရွေးကောက်ပွဲတွေ ရှိခဲ့တယ် မဆာလခင်မှာ လည်း ရှိခဲ့တယ် သို့သော်냐 လည်း အဲ့ဒါ တွေ က ကျွန်တော် တို့ အနေနဲ့ နော် တရားဝင်တယ် လို့ လည်း နော် ယူဆလို့ မရဘူး ကျွန်တော် တို့ က တွားပြီးတော့ နော် ဟို ဟာ rubber stamp ထုတ်ပြီးရိုးရိုးပဲသူတို့ဟိုဟာဖြစ်တဲ့ဟာကိုရွေးချယ်ပိုင်ဝင်လည်းသိမရှိဘူးပေါ့ဒီလိုဒီမိုကရေစီရွေးချယ်ဟိုဟာရွေးကောက်ပွဲတွေမှာလို့ပြည်သူလူထုရဲ့အခမ်းအနားလည်းပူအရေးကြီးလာတယ်အဲ့တော့နော်ဒီရွေးကောက်ပွဲကာလနိုဝင်ဘာ၈ရက်နေ့တွေမဟုတ်နိုဝင်ဘာ၈ရက်နေ့ရဲ့အကျော်မှာလည်းနော်၅နှစ်အတွင်းမှာလည်းဒါတာဝန်ခံမှုတွေအစိုးရအနေပြီးရလတ်ကောင်းတွေပို့ပြီးတော့လုပ်ရမယ
ကျွန်တော်တို့အားလားမဲဆန္ဒရှင်လူမှုတာမန်လူမှုတွေနဲ့ဘာတွေများမျှော်လင့်နိုင်မှာလဲမသိဘူးကျွန်တော်ဆိုကြာကျွန်တော်တို့တိုင်းပြည်အတွက်ကတော့ဒါရှင်းပါတယ်နော်ဟိုဘာလို့လဲဆိုတော့ပြည်သူလူထုအားဒီဒီမိုကရေစီကိုလိုချင်နေဆိုတာဒါရှင်းတယ်သို့တော့ကနဦးကာလမှာဒီမိုကရေစီအတွက်ရွေးကောက်ပွဲမဲပေးခဲ့တယ်ဆိုတဲ့ဒီဘက်ကျတော့ဘာဖြစ်တာလဲဆိုတော့အခြေခံပြည်သူလူထုကသူတို့စာဝန်ကြီးတည်တဲ
like, no, see why long and shin, see why long and shin like. ละอัตตปัญญาอธิปัญญาရှင်แล้วปัญญาไอ้โลกหรือว่าละปัญญาไอ้โลกไล่เมษณาရှင်เนเปดีๆอหลวอธิปัญญาหลุเนี่ยจนอฉีกันจะต้องอเมียต้ายปีก็ตรุ่ยไอ้ฉีนี้อารมณ์หาเอาตะเส้นตက်ตัวเราเอาตะเส้นเหม็นตัวเรามีเนี่ยนะเว้ยอ่ะเออถ้าตรุ่ยเหมียวเล่นจะเป้ต้ายปีปูก้องละเรามีเนี่ยปะวนเนี่ยปูก้องละเรามีเนี่ยหละจนเราโหนักงานญาตั้วไปอลุลุเตตัวตู้สายญาม่านักงานดาสาอุหละนักงานกุกะละ่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่่ မလေးမစားနှိမ်ချဆက်ဆံတာမလိုလားဘူးသူ့ကိုဟုတ်လားလေးလေးစားစားဆက်ဆံတာကိုသူခံကျင်တယ်ဆရှိတဲ့မျောလင်းချက်တွေပေါ့ဗျာပြောရရင်တော့
မျော
လင်းချက်တွေအားလုံးကတော့အသီးသီးရှိပါလေဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့အခုလာမယ့်ရွေးကောက်ပွဲကကျွန်တော်တို့ကိုဗစ်တယောဂကာလမှာလည်းကျင်းပရွေးကောက်ပွဲဖြစ်တယ်ဆိုတော့ကိုဗစ်ကာလဖြစ်ထားတဲ့ဆိုတဲ့အခါကျတော့စာဝတ်နေရလည်းကြက်တယ်ကျွန်တော်မေးကြည့်တဲ့လောက်ထိဆက်ကြည့်တဲ့လောက်လူတွေကလည်းပဲရွေးကောက်ပွဲကိုစိတ်ဝင်စားတဲ့လူပါနေတယ်အခုဆိုရင်ဒီမဲဆင်းတော်မှာတော့ကြည့်တဲ့လူနေတယ်ဆိုတဲ့တိတိလည်းကျွန်တော်တို့သိထားရတယ်ဆိုတဲ့အခါကျတော့ကိုခန့်ဝင်းရေရွေးကောက်ပွဲအပေါ်လူတွေစိတ်ဝင်စားလာအောင်ဘာတွေများလုပ်တင်ပါလဲ
တတိထားမိတဲ့တဟာတခုကတော့ပါလဲဆို2015တုန်းကတော့ပို့ပြီးတော့လူတွေကဟိုစိတ်အားထက်သန်နေတော့ယူဆလို့ရတယ်ပေါ့နော်2015နှစ်နိုင်ရှင်ပဲဆိုရင်တော့စိတ်ဝင်စားဘူးလားဆိုတော့ခက်တော့လည်းခက်တယ်တခုခက်တော့ကျွန်တော်တို့ပြည်သူလူထုပေါ့နော်အခြေခံပြည်သူလူထုကတခါလေကြားလို့ရှိရင်စိတ်ဝင်စားဘူးလို့ထင်ရတယ်အရင်တော့လည်းဒါတော့ဖြတ်တန်းလာခဲ့ကိုကျော်သိန်းတို့ဒီမီဒီယာသမားတွေပူတည်ပါပါမသိကြအောင်ဆောင်ရဲဟာမျိုးကြီးလည်းရှိတယ်ဒါမို့အချိန်ကြာလာရင်တော့သူကထပြီးတော့လုတ်တက်တဲ့ဟာလေနော်အဲ့ဒါကိုလည်းတွေ့ရတယ်ပေါ့နော်ရှိနေတယ်ပေါ့နော်ကျွန်တော်တို့ဘေးကနေပြီးတော့တုံးတဲ့လူတွေအကဲဖြတ်တဲ့လူတွေကတော့ဒါကျွန်တော်တို့စိတ်ပူရဲဟိုဟာဖြစ်တယ်လို့ပြောတယ်ဒါမလို့ကျွန်တော်ထင်တာတော့ဒီဟိုဟာပေါ့ဗုဒ္ဓ education တို့နော်ဒီဟိုဟာလုပ်တဲ့သင်တန်းတွေပြီးတဲ့အဖွဲ့တွေအရက်ဖက်အဖွဲ့တွေနောက်တစ်ခုက UEC ပေါ့နော် UEC ကလည်းရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အချက်လက်တွေသူတို့ဗုဒ္ဓ education တို့ဘာလို့နော်အဲ့ဒါတွေကိုဆက်မပြတ်ထုတ်ပေးနေဖို့ဒီအရက်ဖက်အဖွဲ့စည်းတွေကလည်းကျွန်တော်တို့နောက်ဆောင်ကြည့်တဲ့အဖွဲ့တွေတင်ဖို့ဘူးနောက်ကျွန်တော်မြင်တာကတော့ဒါအမြဲတမ်းကျွန်တော်တို့လည်းအမြဲတမ်းအကူအညီတောင်းတဲ့အဖွဲ့တွေကတော့ပါလဲဆိုတော့မဲပေးတဲ့ပညာပေးသင်တန်းတွေပေါ့ Buddha Education အရောဒါအထူးသဖြင့်ဒီဝေးလံခေါင်ပြားတဲ့ဒီသားတွေလိုအပ်တယ်ဆိုတော့အမြဲတမ်းပြောတယ်နော်အမြဲတမ်းပြောတယ်ဒါသူဘယ်လိုထည့်ရမလဲမမအောင်လို့နော်မဲဘယ်လိုဟာဖြစ်မလဲဆိုတော့မျိုးကြီးနဲ့အပိုင်းတစ်ပိုင်းကျွန်တော်ခွဲကြည့်ဖို့ပေါ့နော်မျိုးပြနဲ့ကြည့်လည်နေတော့ကွာလိမ့်မယ်ပို့ပြီးတော့ကျွန်တော်တို့ထင်တယ်
democracy ကိုငါတို့ကိုယ်တိုင်တည်ဆောက်နေပြီရှေ့မှာလည်းအနာဂတ်ကအမတန်ကိုထွန်းလင်းတောက်ပါတဲ့
အနာကကိုမြင်နေရပြီလို့ယုံကြည်လာဖို့လိုတယ်လို့မြင်တယ်။ဟုတ်ကဲ့။အဲ့လိုယုံကြည်လာဖို့အတွက်ဆိုလို့ရှိရင်သူရရင်အာနာယပါတီနိုင်ငံရေးပါတီတွေမှာကပဲနဲ့တမတော်ကိုတိုင်းနာလက်နက်ကင်တွေရောမှာတာဝန်ရှိတယ်။ဘာလို့ဆိုတော့ငါတို့ဘယ်လောက်ပဲမဲပေးပေးဒီ25ရာခိုင်နှုန်းကဟလာကျွန်တော်တို့မှာပိတ်ထိုင်နေလို့ရှိရင်ငါတို့တခြားဟလာပြုပြင်ပြောင်းလဲရုပ်တဲ့ကိစ္စတွေဟလာအာနာလဝကြီးအုပ်
ဟိုကျွန်တော်တို့အမေရိကန်နိုင်ငံကိုပဲကြည့်မယ်ဆိုလို့ရှိရင်ဟိုဟုတ်တယ်မလားဒီဟိုမှာ2016တုန်းကဆိုလို့ရှိရင်ဖုဒတန်အောင်တန်းအောင်ကနည်းခဲ့တယ်သူပြောတယ်
ဟုတ်တယ
်နော်အဲ့တဲ့ခါမှာဗုဒ္ဓတန်းတော့နည်းခဲ့တဲ့အတွက်သမဏထရန့်တက်လာတယ်ကိုအဲ့မှာဘလောက်ပြဿနာတွေနော်ဖြစ်နေရဆိုတော့လေအခုကိုဗစ်နော်ကိုဗစ်နဲ့ကြည့်ရင်ဟိုသိမယ်ပေါ့နော်ကိုကျော်မင်းဆွေပြောရလဲမှန်ပါတယ်ဒီ mass ပြည့်တဲ့လူတွေမှာရင်တာဝန်ရှိတာမဟုတ်ဘူးပေါ့နော်ဟိုကျွန်내နိုင်ငံရေးပါတီဒီအာဏာပါတီမှာလည်းတာဝန်ရှိရဆိုတော့လည်းသို့တော်ညာလည်းပဲကျွန်တော်တို့မဲပေးတဲ့လူတွေရဲ့ဒီဟိုပါနိုင်ငံရေးရှင်းချက်မှုပေါ်မှာလည်းအများကြီးမှုတည်ရပေါ့နော်ကျွန်တော်တို့ဘာဖြစ်လို့ကျွန်တော်တို့နိုင်ငံကပြည်သူတွေကတော့2015လောက်ဆိုလည်းပြခဲ့တာပေါ့နော်တော်တော်ဟိုပါရှင်းချက်တယ်လို့ခေါ်မယ်ပေါ့နော်ဘာဖြစ်လို့သူတို့ဟိုဒီပါတီတခုလည်းဟိုပုံပြီးတော့ဒါပြည်အတိုင်းအတာဒေသတွေပါပါတယ်ပေါ့နော်နော်ဒီတစ်ခါတော့ဘယ်လိုဖြစ်မလဲတော့မသိဘူးပေါ့နော်ဒီတိုင်းသားပါတီရတယ်ပေါင်းတာတို့ပေါ့လို့တပါတော့ဘာလဲပြောအပြောင်းလဲကိုလူကျင်တယ်အပြောင်းလဲကိုရဖို့လုပ်တယ်ပေါ့အဲ့တော့ဒါလည်းဘာကိုပြရလဲဆိုဒီပြည်သူတွေရဲ့ရင်းချက်မှုပြရတယ်နော်ပြည်သူတွေမှာပြည်သူတွေကမြေကောက်ပွဲရတယ်ပြည်သူတွေရဲ့မဲတမဲပေါ့နော်ကျွန်တော်ပြောနေကြတယ်အသေးစားမဲတမဲရလေအမှန်တမ်းတော့အရေးကြီးတယ်ပေါ့နော်မှန်မှန်ကန်ကန်ရွေးချယ်နိုင်မှုကအရေးကြီးတယ်ပေါ့နော်မှန်မှန်ကန်ကန်ရွေးချယ်နိုင်လို့ရှိရင်ပို့ပြီးကျွန်တော်ထင်တာတော့ပို့ပြီးတော့ကျွန်တော်ကပြောတဲ့နော်တာဝန်ခံမှုရှိရတာဝန်ယူမှုရှိရပြည်သူတွေရဲ့လူလားချက်တွေကိုအတက်နိုင်ဆုံးဖြည့်ဆည်းပေးနိုင်တယ်အစိုးရမျိုးပေါ်လာမယ်လို့ထင်ပါတယ်အဲကြောင့်ကျွန်တော်ထင်တယ်ပြည်သူတွေဒီဟိုမှာရွေးကောက်ပွဲမှာလို့ပြည်သူတွေရဲ့ခံခံတာလည်းမေးပြတဲ့ပြည်သူတွေပေါ့နော်ခုနပြောရင်နော်လဲမထည့်ပဲနေမှာလို့ပေါ့ဆာလို့ရှိရင်တော့တာဝန်သိသိနဲ့ထည့်ဖို့အရေးကြီးတယ်လို့ထင်ပါတယ်
ဟုတ်ကဲ့ကိုကျော်မင်းဆွေနေနဲ့ရောဒီမဲပေးတာဒီရွေးကောက်အရေးကြီးတဲ့ရွေးကောက်ပွဲမှာမဲပေးတာဒီနိုင်ငံသားတွေရဲ့နိုင်ငံသားတယောက်ဖြစ်တာဝန်ကြီးအောင်လို့ဆောင်တဲ့တာဝန်တရအဖြစ်ယူဆနိုင်ပါလား
ဟုတ်ဒီယူဆတော့ကျွန်တော်လက်ခံပါတယ်ဟိုဒီကရန်ပြောမယ်ဆိုလို့ရှိရင်တော့ဒါနိုင်ငံသားတယောက်ရဲ့တာဝန်ပါမဲပေးတယ်ဆိုတာပေါ့နော်ခုနဟိုဒီခိုင်ဝင်းပြောတဲ့အချက်မှာတော့ဥပမာအကောင်းပေါ့နော်ဒီအမေရိကန်ပြောင်သူကဒီမဲပေးတဲ့သူတွေဒီတချို့မပေးကြတဲ့အတွက်မဲယုံမရောက်တဲ့အတွက်သူတို့ထရန့်မဲနိုင်သွားတဲ့ကိစ္စမျိုးပေါ့နော်အဲ့တော့တန်ကြီးပုံရိပ်ပါကျသွားတာအမေရိကန်ပြောင်သူရဲ့ပုံရိပ်ပါထရန့်ကြောင့်ကျသွားတာအဲ့တော့ဟိုရေပုံရအဖြစ်ကျွန်တော်မူအဖြစ်ကျွန်တော်လက်ခံသို့တော့ကျွန်တော်ဒီနေရာမှာကျတော့ကျွန်တော်တို့တိုင်းပြည်ရဲ့လက်ရှိအနေအထားအနေနဲ့ပြောမယ်ဆိုရင်တစ်ခါကလေးကျတော့ဟိုမဲမပြီးပဲနေတဲ့သူနိုင်ငံသားတာဝန်မကြည့်ဘူးလို့တစိမ့်ကတ်လို့တော့မရဘူ
းနိုင်ပါလေ
ဟိုမဲပြီးချင်းဟာနိုင်ငံသားတယောက်ရဲ့တာဝန်လို့တော့ကျွန်တော်လက်ခံ
ဟုတ်ကဲ့
နော်ဒါဟာတာဝန်ရှိတယ်နိုင်ငံသားတယောက်အနေနဲ့ဟုတ်လားဟိုခြားတိခြားလဲပါတီနဲ့ခြားတိခြားလဲအမှတ်တွတ်တော်လေးရောက်မသွားဘူးတိုင်းပြည်ကိုဟုတ်လားအလွဲတွေမလုပ်ဘူးဒီမှန်နေရာမှာဖြစ်ဖို့အဆရှိတဲ့ပြင်ပေါ့နော်ကျွန်တော်တို့ဆိုရင်90ခုနှစ်လည်းမဲပေးခဲ့တယ်2010မှာတောင် no vote ကြားရရနေပြီးတော့ကျွန်တော်ပြီးခဲ့တယ်ဘာလို့ပြီးလဲဆိုတော့ကြံ့ခိုင်ရေးတွေကြီးပဲလွတ်တော်တွေကိုထိုင်တာမမြင်ရလို့နော်အတိုက်ခံအနေနဲ့သူတို့တွေလွတ်ချင်တာလွတ်လို့မရအောင်ကျွန်တော်တို့ကဒီမိုကရေစီအင်အားစုတွေပဲဖြစ်ဖြစ်ကျွန်တော်ရှိနေဖို့မြည်တယ်ဒီတိုင်းဖြစ်တာဒါမဲကိုပြီးကိုပြီးရမယ်ဆိုတဲ့စိတ်နဲ့ကျွန်တော်ပြီးခဲ့တာပေါ့နော
်
2015လည်းပြီးခဲ့တယ်ဂျာပြယူကော့ပွဲတွေ2012ကောဟာကျွန်တော်တို့ရှိတဲ့နေရာတွေပေါ့နော်ပြီးခဲ့တယ်ဒီ2015မှာလေတခဲတဲ့နဲ့ကျွန်တော်ပြီးခဲ့တယ်နော်အဲ့တော့အဲ့ဒီပြီးတဲ့မျောလင့်ချက်ကကျွန်တော်ခုနကနဲ့ကျွန်တော်ချိတ်ဆက်နေတာပေါ့နော်ဟိုကျွန်တော်သိရင်ပြီး
ဟုတ်ကဲ့အ
ဲ့တော့ကျွန်တော်တို့ကအဲ့ဓာရီဟိုတချောက်လုံးမျောလင့်ချက်နဲ့ပြီးခဲ့တဲ့ဟာကြီးကအဲ့မျောလင့်ချက်ကသူတို့မျောလင့်ချက်ဟိုဖြည့်စည်းမပေးနိုင်ဘူးလို့မဲဆန္ဒရှင်ကယူဆရင်သူကစိတ်ပြက်ပြီးတော့မဲမပေးခွင့်ရှိတယ်သူက
ဟုတ်ကဲ့
နော်အဲ့မဲမပေးတဲ့သူတာဝန်မကြည့်ဘူးဆိုတဲ့တစိ့ကိုတော့တွားကတ်လို့မရဘူးလို့ကျွန်တော်ပြောချင်တယ်။ကျွန်တော်ကပြောချင်တာအိုကေကျွန်တော်ကဒီဟာကိုမူအားဖြင့်လက်ခံတယ်ဒီမဲပေးခြင်းဟာမဖြစ်မနေဘူး။ကျွန်တော်ကတော့ဒီ2020မှာမဲပေးမှာ။သို့တော့မဲမပေးတဲ့သူတော့မဲမပေးလို့မင်းဟာနိုင်ငံသားတာဝန်မကြည့်ဘူးလို့ကျွန်တော်မပြောရက်ဘူး
။
Now to Kuga, Meme Pede at where Minha, Silobi, Mesita could talk and Lulu, the Zika Lumia, Ara, and Luni, Joam. Not to Chua Ara is she. So, did any male a lobby, a posa lobby, posa lobby, logical mapite, a la concept net, dilu, pure, a la long sore, Hariale. ပြဿနာရှိတာပေါ့အဲ့ဒါဒီဗဲလူးလုပ်နေတယ်လို့ပဲတက်ဆိုင်ရာလုပ်နေတဲ့သူတို့ရက်ရက်နေတဲ့ရက်ရက်နေတဲ့ဘက်ကိုဒီဗဲလူးလုပ်နေတယ်လို့ပဲကျွန်တော်ဟိုတာမိုးချနေတယ်လို့ပဲခံစားရတယ်လို့ပြောပြပြောရလို့ရှိရင်မဲပေးခြင်းဟာကျွန်တော်တို့လူအတွင်းကူးပြောင်းနေတယ်ဒီမိုကရေစီကိုအတွင်းကူးပြောင်းနေတဲ့နိုင်ငံမှာတာဝန်နိုင်ငံသားတာဝန်တစ်ခုနေရှိတယ်ပေးတိုင်းပြည်မှာလို့ဆိုရှိတယ်တို ကျွန်တော်တို့ကကျေးဇူးပါတယ
်ဟုတ်ကဲ့ပါကိုကျော်သိန်
း Sandy Governance Institute တီထောင်သူနဲ့အမှုဆောင်ဒါရိုက်တာဦးခိုင်ဝင်း The Voice Channel ရဲ့ Editor ချုပ်ဦးကျော်မင်းဆွေတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လီလိုက်အစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အူတွေကျေးဇူးတင်ပါတယ်မင်္ဂလာညပါကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိပါခင်ဗျာ
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတစ်ဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေVOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်
အခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဟာကမ္ဘာလူငယ်လူရွယ်တွေကြားကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကပြောလိုက်ပါတယ်။ကရောဂါကူးစက်ပြန့်နှံ့မှုဟာပုံစံပြောင်းလာနေပြီးတော့ဒေသရင်းကအသက်20 30နဲ့40ကြားလူငယ်တွေကြားမှာပိုကူးစက်မှုမြင့်တက်လာတယ်လို့ WHO ရဲ့အနောက်ပစိဖိတ်ဒေသညွှန်ကြားရေးမှူးဒေါက်တာတာကာရှိကဆိုင်ကအင်္ဂါနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။လူငယ်အတော်များများကတော့ပိုကူးခံရတာကိုတတိမမှုမိပဲယောဂါလက္ခဏာပြတာမျိုးသိမရှိကြသလိုသူတို့ကတစဉ်တခြားလူတွေကိုကူးစက်ပြန့်နှံ့သွားစေတယ်လို့လည်းဒေါက်တာတာကာရှိကပြောပါတယ်။တက်ကြီးရွယ်အိုတွေနာမကျန်းဖြစ်နေသူတွေနှာသာရှည်ယောဂါခံစားနေရသူတွေနဲ့လူဦးရေထူထပ်လာတဲ့မြို့ပြဒေသတဝိုင်းမှာပိုကူးနိုင်တဲ့အန္တရာယ်သိမ့်များနေပြီလို့လည်းတတိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကအကြီးဆုံးတက္ကသိုလ်တစ်ခုဖြစ်တဲ့ North Carolina တက္ကသိုလ်မှာ COVID-19 ကရောဂါကြောင့်လူကိုယ်ရင်တက်နိုင်တဲ့အတန်းတွေဖြစ်လိုက်ကြောင်းကြေညာလိုက်ပြီးနောက်မှာပဲဒေါက်တာတာကာရှိရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။ကျောင်းသား189ဦးမှာပိုကူးခံရတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့တင်းလာနေမှာတက္ကသိုလ်တာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ပိုကူးဆက်မှုပြန့်နှံ့သွားနိုင်တဲ့အတွဲဆိုပြီးအခြားကျောင်းသား350လို့ကိုလည်းတီးခြားခွဲထားတယ်လို့ပြောပါတယ်။COVID-19 ကရောဂါကြောင့်ပနမနိုင်ငံမှာ9လကြာပိတ်ထားတဲ့စီးပွားရေးလုပ်ငန်းတွေနဲ့ဘာသာရေးအဆောက်အုံတွေကိုတဖြည်းဖြည်းပြန်ဖွင့်နေပါတယ်။တနင်္လာနေ့မှာတော့ခရီးရန်ဖျားကြောင့်တွေ၊စပင်ညဆိုင်တွေ၊လက်လီကုန်းစုံဆိုင်တွေနဲ့ကာအယောင်ပြခန်းတွေကိုပါပြန်ဖွင့်လိုက်တာပါ။ကရောဂါခရီးကြောင့်ကျဆင်းသွားတဲ့နိုင်ငံစီးပွားရေးပြန်ပြီးတော့ဦးမော်လာအောင်ကြိုးစားနေကြတာဖြစ်ပြီးစပင်ညဆိုင်တွေကတော့ကြိုတင် booking လုပ်တဲ့စနစ်နဲ့ဖောက်တယ်90လောက်ကိုပဲစတင်လက်ခံပြီးတော့ဝန်ဆောင်မှုပေးရမှာဖြစ်ပါတယ်။အမေရိကန်ဆေးကုမ္ပဏီက COVID-19 ကာကွယ်ဆေးစမ်းသပ်မှုဒုတိယအဆင့်အဖြစ်ပိုကူးစက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူရင်းနဲ့စတင်တော့မှာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံကကျန်းမာတဲ့အရွယ်ရောက်သူလူ2665ဦးနဲ့စမ်းသပ်မယ်လို့ Novavax ဆေးကုမ္ပဏီကကြေညာချက်ထုတ်ပြန်ပါတယ်။ COVID-19 ကာကွယ်ဆေးကလူကိုယ်ခံစွာအပေါ်ဘယ်လိုသက်ရောက်မှုရှိစေသလဲဆိုတာနိုင်ရှင်းနိုင်ဖို့အတွက်ကိုယ်ခံစွာအားကျဆင်းစေတဲ့ HIV ပိုးရှိသူတချို့နဲ့လည်းစမ်းသပ်မှာပါ။HIV ပိုးရှိသူတွေရဲ့ခုခံစွာအားကအခြားသူတွေနဲ့ကွဲပြားနိုင်တာကြောင့်ကျန်းမာရေးကောင်းတဲ့ HIV ပိုးရှိသူ240နဲ့ကာကွယ်ဆေးကိုစမ်းသပ်မယ်လို့ကြေညာချက်မှာပြောထားပါတယ်။ပထမအဆင့်အဖြစ်ဆေးနှစ်ကြိမ်ထိုးပြီးလူတွေနဲ့စမ်းသပ်ရမှာကနအူရလာတဲ့ရလတ်တွေမှာတော့ခန္ဓာကိုယ်ရင်းက cell တွေထဲကို virus ပိုးမဝင်အောင်ကာကွယ်နိုင်မဲ့ပဋိပစ္စည်းတွေထုတ်ပေးနိုင်တာတွေ့ခဲ့ရတာပါ။တောင်အာဖရိကနိုင်ငံကစမ်းသပ်မှုရလဒ်ကို Novavax ကုမ္ပဏီကလေ့လာဆန်းစစ်ပြီးရင်တော့ဒီအဆင့်ကိုပဲအမေရိကန်နဲ့ဩစတြေးလျနိုင်ငံမှာလူတွေနဲ့မကြခင်ထပ်ပြီးတော့စမ်းသပ်ဖို့ရှိပါတယ်။ ပိုကူဆက်မှုတိုးလာနေတဲ့တောင်အာဖရိကနိုင်ငံမှာလူရင်းနဲ့စမ်းသပ်ခြင်းအပြင်ကကွယ်ဆေးရအနေနဲ့တင်ထရောက်မှုရှိမရှိအာနီယေကင်မကင်းဆိုတာစောစောသိနိုင်ခြင်းရှိတယ်လို့လဲနိုဗာဗက်စ်ကုမ္ပဏီသူတည်တနာဌာနအကြီးအကဲဒေါက်တာဂရက်ဂရီဂလန်ကပြောပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ဗီအိုအေကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာ
This program has come to you from the Voice of America, Washington.